Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51နဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညအတွက်အစီအစဉ်မူကကျမစုမမရှင်အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဆေးရနာသိမ်းပြီးတော့6လအထိဆေးရနာရှင်စန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်ရှိနေစဲမှာပဲနေစဉ်လိုလိုထွက်နေတဲ့မန္တလေးကမြတောင်တပိတ်အဖွဲ့ကိုဒီကနေ့နေ့လယ်ပိုင်းတုန်းကစစ်ကောင်စီတပ်ဖက်ကတနက်နေ့ပြစ်ခတ်ဖြိုခွင်းခဲ့ပါတယ်
။ညစီဘက်ကလည်းမှကျွန်တော်ဆန္ဒပြနေတဲ့ခြားချိန်မှာအဲစစ်ကောင်စီကနေပြီးတော့ဒီရွက်ဝတ်တွေကပေါ့လှမ်းပြီးဖြစ်လိုက်တယ်လို့ကြားရတယ်ဗျ။ဟိုနောက်ဆုံးသိရတဲ့လောက်ကတော့ဒီ main သိနဲ့ဟိုရကလေးတယောက်တော့ကတ်ဆုံးနေဆိုတော့တင်းတော့ဆိုတော့ကြားလိုက်တယ်။ဒါပေမဲ့အဲ့တင်းတော့ကျွန်တော်အစီအပြည့်ဆိုင်အောင်လို့တော့
ညတော်တပိတ်ခေါင်းဆောင်တူပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်စကိုင်းတိုင်းဒေသကြီးကဏီနယ်မှာတော့စစ်ကောင်စီတပ်နဲ့ဒေသခံ PDF တို့ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ရန်ကုန်တိုင်းတွင်းကစက်မှုစုံဆက်ရုပ်အများစုမှာတော့ကိုဗစ် -19 ရောဂါကာကွယ်နိုင်ရေးလိုက်နာဆောင်ရွက်မှုအားနည်းနေတယ်လို့အလို့သမားသမဂ္ဂတွေကထောက်ပြပါဗျ။ကိုဗစ်ဖြစ်ပွားနေချိန်မှာပဲရေကြီးရေလျှံမှုတွေဖြစ်နေလို့ကိုဗစ်လူနာတွေကိုအရေးပေါ်ရွှေ့ပြောင်းပေးနေရတဲ့အခြေအနေနဲ့အတူရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းကြေညာတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်အပေါ်မှာအမေရိကန်သုတေသီတွေရဲ့သုံးသပ်ချက်စတဲ့နောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိသလိုအင်္ဂါညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍဖြစ်တဲ့အင်္ဂါညသကဝိုင်းစီစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံတော်မှာလွန်ခဲ့တဲ့6ရက်အတွင်းကိုဗစ် -19 ရောဂါကြောင့်သေဆုံးသူ1500နီးပါးရှိခဲ့ပြီးကူးစက်သူပေါင်းက3,300ကျော်ရှိခဲ့ပါတယ်။တနင်္လာနေ့ကသေဆုံးသူ400နီးပါးရှိခဲ့တာကြောင့်အခုကိုဗစ်တတိယလှိုင်းမှာတရက်အတွင်းသေဆုံးသူအများဆုံးဖြစ်ခဲ့ပါတယ်။ဒါဟာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့အရေးအတွက်ပဲဖြစ်ပြီးနိုင်ငံတော်မှာတရားဝင်စည်းမပေါက်တဲ့သေဆုံးကူးစက်သူအရေးအတွက်ကဒီထက်အဆမတန်များနိုင်တယ်လို့ကျန်းမာရေးဝန်ထမ်းတွေပရိဒတ်လူသားတွေကပြောကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကိုဗစ်တတိယလှိုင်းနဲ့ကြုံရတာကြောင့်ကာကွယ်ဆေးထိုးလုပ်ငန်းတွေ၊ရောဂါပိုးကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေ၊ကိုဗစ်လူနာပြုစုစောင့်ရှောက်ရေးလုပ်ငန်းတွေမှာအခက်အခဲတွေအများကြီးတွေ့နေရပါတယ်။ကိုဗစ်ရောဂါကူးစက်ခံရသူအများစုဟာဆေးရုံဆေးခန်းတွေ၊ပြုစုစောင့်ရှောက်ရေးဂေယာတွေမှာသွားပြီးတော့ကုသမှုခံယူနိုင်သူအ ਨੇ အချင်းပဲရှိပြီးအများစုကကိုယ်နေအိမ်တွေမှာပဲတီးခြားခွဲနေပြီးတော့ရတဲ့နီးလန်းတွေနဲ့ကိုဗစ်ကိုတိုက်နေကြရပါတယ်။မြန်မာနိုင်ငံမှာအရေးပေါ်ကိုဗစ်အပြစ်အခက်ရက်စဲရေးအတွက်တွန်းအားပေးကြဖို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂစုံလွှမ်းစစ်ဆေးရေးမှူးဒေါ်မန်ဒရုစ်ကလူမျိုးရေးကောင်စီနဲ့ကုလအဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီကဂျမိုင်းရဲ့လူသားတွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေတိုးမြင့်လှုံ့ဆော်နေပြီးကိုဗစ်နဲ့ကူးစက်သေဆုံးသူအရေအတွက်ကလည်းတိုးလာနေချိန်မှာဒေါ်မန်ဒရုစ်ကအခုလိုတောင်းဆိုလိုက်တာပါ။စစ်ကောင်စီအနေနဲ့တိုက်ခိုက်မှုအားလုံးကိုချက်ချင်းချိုက်ဆန်းဖို့အထူးသဖြင့် COVID-19 ကာယရောဂါတက်ဖြစ်ရေးအတွက်အထူးလိုအပ်နေတဲ့ဂျမားရေးလူသားတွေပေါ်တိုက်ခိုက်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တာအပါအဝင်ကုလသမဂ္ဂမှရှိတဲ့နီလန်အားလုံးကိုအသုံးပြုလှုပ်ဆောင်ဖို့လိုအပ်တယ်လို့ထော်မန်ဒူးစ်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာအထူးဖော်ပြထားပါတယ်။မြန်မာနိုင်ငံကလူအများအပြားအချီးနှီးအသက်ဆုံးမနေကြရသလိုကုလသမဂ္ဂကအရေးယူလှုပ်ဆောင်မှုမရှိရင်နောက်ထပ်အများကြီးဆုံးမကြရပါလိမ့်ဦးမယ်လို့ထော်မန်ဒူးစ်ကသတိပေးထားပါတယ်။COVID-19 အကြမ်းတဲကာလအတွင်းစစ်ကောင်စီကတိုက်ခိုက်တာ၊ချင်းချောက်နှောက်ရက်တာ၊ဖမ်းဆီးတာတွေရပ်တန့်စေဖို့ကုလသမဂ္ဂအနေနဲ့ချက်ချင်းအရေးယူလှုပ်ဆောင်ရပါမယ်လို့လည်းဆိုပါတယ်။ COVID-19 ကအထင်းချုံမဲ့ပြန့်နှံ့နေတာနဲ့အမျှဂျမားရဲလူသားတွေကိုစစ်ကောင်စီကအညာတာကင်းစွာတိုက်ခိုက်နေခြင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဝေဖန်ထောက်ပြတာမဟုတ်ဘဲဒီတိုင်းနေနေလို့မရပါဘူး။ဒီအကြမ်းဖက်လို့ရအဆုံးသတ်အောင်အရေးယူလှုပ်ဆောင်ရပါမယ်။ဒါမှသာဆရာဝန်တွေသူနာပြုတွေအနေနဲ့အသက်ကယ်ဆောင်ရှောက်မှုတွေပေးနိုင်မှာဖြစ်တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းကာကွယ်ဆေးတွေတခြားဆက်ဆက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုပေးနိုင်မှာဖြစ်ပါတယ်လို့တွန်မန်ဒရုစ်ကပြောပါတယ်။မြန်မာနိုင်ငံတောင်ပိုင်းဒေသမှာပြီးခဲ့တဲ့ရက်ပိုင်းကမိုးကြီးရွာတဲ့အတွက်ရာနဲ့ချီတဲ့လူတွေအိုးအိမ်မဲ့ဖြစ်နေကြရတယ်လို့ကိုဗစ်ကာယရောဂါထိန်းချုပ်ရေးလုပ်ငန်းတွေလည်းနှေးကွေးကုန်တယ်လို့ဒေသခံတွေက Reuters သတင်းဌာနကိုဒီကနေ့ပြောပါတယ်။ကိုဗစ်လူနာတွေကိုရေတက်နေတဲ့နေရာတွေကနေ၆သုတဲ့နေရာတွေစီဂျမိုင်းလူသားတွေရွှေ့ပြောင်းပေးခဲ့ကြရပါတယ်။အင်ဂျီယာနဲ့ချီပြီးရေမြုပ်နေပြီးတော့ဟော်မိုးလေးတွေပဲမြင်ရပါတယ်လို့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်က လူမှုဝန်ထမ်းလှူဒါန်းသူဖြစ်သူဦးပြေဆောင်ကရိုက်ဒါစ်သတင်းဌာနကိုတယ်လီဖုန်းကတဆင့်ပြောပါတယ်တရင်လာနေအစောပိုင်းကလေးကရေတက်လာနေတယ်လို့လည်းသူကပြောပါတယ်မြို့မှာကိုဗစ်ကပြန့်နေပါတယ်အနံ့ပြောက်တဲ့လူတွေဖျားနေတဲ့လူတွေအများကြီးပါပဲဒါကကိုဗစ်လားယာစီတုပ်ကွေးလားဆိုတာသေချာမသိရပါဘူးဒါပေမဲ့အခုတော့လူတွေအိမ်ထဲမှာလည်းနေလို့မရဒီဟာတွေမှာလည်းနေလို့မရဆိုတော့ယောဂဘူးပြန့်တာပူဆိုးလာနိုင်ပါတယ်လို့ဦးပြေဆောင်ကပြောပါတယ်မြောက်ပြည်မြို့မှာလည်းရေကြီးနေတဲ့ကြားတွေကပဲဂရင်းပေါ်မှာအောက်ဆီဂျင်ပိုက်တန်းတဲ့လူနာတွေကိုဘရိုက်တက်လူသားတွေနဲ့ဂျမ်းမာယီဝန်ထမ်းတွေကရှေ့ပြောင်းပေးနေကြတာကို KIC ကရင်သတင်းဌာနက Facebook ပေါ်မှာတင်ထားတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။ထိုင်းမြန်မာနယ်စပ်ကလူနေဒေသ900လောက်ရေပေးတံတင်ပြီးလူရပေါင်းများစွာအိုးအိမ်မဲ့ဖြစ်နေတယ်လို့ KIC ကပြောပါတယ်။မော်လမြိုင်မြို့မှာလည်းလူ900ထက်မနည်းရေပေးတံတင်နေတယ်လို့ဘရိုက်တက်အဖွဲ့တစ်ခုရဲ့အကြီးအကဲဖြစ်သူဦးဘိုးဘိုးဝင်းကပြောပါတယ်။ဒီနေ့ရေကြီးတဲ့တန်က2019ခုနှစ်ကလောက်မဆိုးပါဘူး။ဒါပေမဲ့လည်းအခုကကတ်ယောဂါနဲ့တက်တဲ့တိုးနေခြင်းဖြစ်နေပါတယ်လို့ဥပဘူဝင်းကပြောပါတယ်။တရုတ်နဲ့အမေရိကန်အကြားသဘောထားကွဲပြားတဲ့ကဏ္ဍတွေအများပြားရှိနေပေမဲ့လည်းညှိနှိုင်းလှုပ်ဆောင်လို့ရတဲ့ကိစ္စတွေလည်းရှိပြီးအဲ့ဒီအထက်မှာမြန်မာအရေးလည်းပါဝင်တယ်လို့အမေရိကန်သမ္မတအင်ပြူတော်ပြောခွင့်ရဂျန်ဆက်ကီးကတနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ There are also areas where we might align. The climate crisis, counter narcotics, non-proliferation,regional concerns including DPRK Iran Afghanistan and Burma the topic of you know
တမရကြမှာညှိနှိုင်းလို့ရတဲ့ကိစ္စရပ်တွေလည်းရှိပါတယ်ဥရုယာဒီဆိုင်ရာအကြက်တဲမူးယစ်ဆေးဝါးနေနေရေးလက်နက်ထိန်းချုပ်ရေးနဲ့မြောက်ကိုရီးယားအီရန်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံလိုဒေသတွင်းဆိုင်ရာကိစ္စရပ်တွေဖြစ်ပါတယ်လို့ဂျန်ဆက်ကီကပြောပါတယ်အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးဝင်းနီရှာမန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တရုတ်ဒုတိယနိုင်ငံသားဝန်ကြီးစီဖန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ရုပ်နိုင်ငံမြောက်ပိုင်းချင်းချင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ဘျော်ကွင်းရဂျန်စကီးကအခုလိုပြောတာပါဆွေးနွေးပွဲဟာပုံမွေ့လင်းလင်းရှိတယ်လို့အမေရိကန်နိုင်ငံသားဌာနကဆိုပါတယ်အခုလိုတရုတ်နဲ့အမေရိကန်ကြားအဆင့်မြင့်ကုသလေအဖွဲ့တွေနေနေချင်းဆိုင်တွေ့ဆုံဆွေးနွေးကြတာဟာခြားခြားပါပါဖြစ်ပြီးတရုတ်ဒုတိယနိုင်ငံသားဝန်ကြီးကတော့ထိတ်တိုက်တွေ့တဲ့လေမျိုးနဲ့တင်းလာနေကပြောဆိုခဲ့တာပါအမေရိကန်ဟာကိုယ်ပြည်တွင်းပြဿနာတွေကနေအာရုံလွှဲဖို့နဲ့တရုတ်ကိုဖိနှိပ်ဖို့စိတ်ကူးရင်ရန်သူကိုဖန်တီးနေတယ်လို့ဒုဝန်ကြီးစီဖန်းကဆွဆွပြောဆိုပါတယ်။၄နာရီလောက်ကြာတဲ့အဲ့ဒီဆွေးနွေးပွဲကနေသဘောတူညီချက်တိတိကျကျရခဲ့တာမရှိသလိုသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံဆွေးနွေးရေးအလားအလာနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တာမရှိဘူးလို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတူကပြောပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုစမခင်ပြူထွေးဆက်ပြီးတော့ပြောပြပေးပါမယ်ရှင်။COVID-19 ကပ်ဘေးကြောင့်သွာလာကန့်သတ်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုစစ်ကောင်စီကတင်းတင်းကြပ်ကြပ်ဖိနှိပ်ဖမ်းဆီးနေတဲ့ကြားကပဲစစ်အုပ်ချုပ်ရေးဆန့်ကျင်ဆန္ဒပြပွဲတွေကလည်းမန္တလေးရန်ကုန်အပါအဝင်တွေကတချို့မှဒီကနေ့ထိဆက်ရှိနေပါတယ်။
ဒီပေါ်မှာဒီရရှိရေး
ဒါရေးဒါရေး
ဖတ်ဒီလာတော့ခေါင်းဆောင်ရ
ဖတ်ဒီလာဖတ်ဒီလာ
ဖတ်ဒီလာတော့ခေါင်းဆောင်ရဖတ်ဒီလာ
ဖတ်ဒီလာဒီနေ့ရန်ကုန်မြို့နယ်မှာပြည်သူတို့ဆူဝေးဆန္ဒပြခဲ့ကြတာပါမန္တလေးမြို့မှာလည်းအဖမ်းအစီတွေလိုက်လံပစ်ခတ်တာတွေရှိနေတဲ့ကြားကပဲဒီကနေ့86လမ်းမှာတန်ခါတမကတန်ခါတော်တွေစုဝေးချီတဲ့ဆန္ဒပြကြပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့မန္တလေးမြို့တော်တပိတ်ကျောင်းကိုအရွယ်ဝစ်စစ်ကောင်စီတပ်ဖွဲ့တွေကပစ်ခတ်ဖြိုခွဲတာကြောင့်အမျိုးသမီးတအုပ်သိဆုံးပြီးအမျိုးသားနှစ်ဦးကတော့တနက်တန်းရတွေနဲ့ဖမ်းဆီးခံရတယ်လို့သတင်းတွေထွက်နေပါတယ်ဒါကတော့ VUE ကသိကြားအတည်ပြုလို့မရသေးပါဘူးမြန်မာနိုင်ငံမှာဆက်အနာတင်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့နိုင်ငံတော်ကန့်ကွက်လှုပ်ရှားမှုတွေရှိနေကြတာမှာစစ်ကောင်စီဘက်ကလည်းအင်အားသုံးပစ်ခတ်နေနေတာတွေကိုစက်တိုက်လှုပ်ဆောင်နေပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်တိစုံသူ900ကျော်ရှိပြီးဖမ်းဆီးထိန်းသိမ်းခံထားရသူပေါင်း 9,000 နီးပါးရှိတာမှာ 9,000 ကျော်ကဆက်လက်ဖမ်းဆီးခံရဆဲတယ်လို့နိုင်ငံရေးအကြီးအကဲများကအကူအညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင်။အာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီအနေနဲ့သတင်းထောက်တွေကိုဖမ်းဆီးအရေးယူတာလွတ်လပ်တဲ့သတင်းမီဒီယာတွေကိုချိန်ချောက်နှောက်ယှက်တာတွေရပ်တန့်ရလိမ့်မယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဒီကနေ့တိုက်တွန်းပြောဆိုလိုက်ပါတယ်။နိုင်ငံရေးအကြံအစည်များအကူအညီစောင့်ရှောက်ရေးအသင်း AAPP စည်းရုံးအရစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်း သတင်းသမား98ယောက်ဖမ်းဆီးခံခဲ့ရပြီး46ယောက်ကဆက်လက်ဖမ်းဆီးခံစားရဆဲဖြစ်တဲ့အကြောင်းနဲ့6ဦးကိုတော့ပြစ်ဒဏ်တွေပါစီရင်ချမှတ်ထားတယ်လို့ Human Rights Watch အဖွဲ့ကပြောပါရယ်။ဆီယာနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံမှာသတင်းသမားတွေဖိနှိပ်ဖမ်းဆီးခံရတဲ့အခြေအနေတွေအကြောင်းကိုဖော်ပြတဲ့ဗီဒီယိုဖိုင်တစ်ခုကိုလည်းဒီကနေ့မှထုတ်ပြန်လိုက်ပြီးစစ်ကောင်စီဟာမြန်မာပြည်သူတွေသတင်းမှန်ရမှာကိုမလိုလားတဲ့အတွက်အခုအချိန်မှာဘယ်လိုသတင်းကိုမဆိုသတင်းတူသတင်းမတွေလူလူအကြားစိုးရိမ်ကြောက်ရွံ့မှုတွေဖြစ်အောင်လုပ်တဲ့သတင်းတွေလို့ဆွဆွဲပြီးသတင်းသမားတွေကိုဖမ်းဆီးအရေးယူတာတွေလုပ်နေတယ်လို့ပြောပါရယ်။အခုလိုသတင်းသမားတွေအပေါ်စောင့်ကြည့်နှောက်ယှက်တာဖမ်းဆီးအရေးယူတာတွေကျုံးမြင်လှုပ်ဆောင်လာနေတာကြောင့်မြန်မာနိုင်ငံဟာသတင်းသမားတွေအတွက်အန္တရာယ်အရှိဆုံးနေရာတစ်ခုဖြစ်လာနေတယ်လို့ Human Rights Watch အဖွဲ့ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောပါရယ်။မြန်မာစစ်တပ်အနေနဲ့နိုင်ငံရေးရည်ရွယ်ချက်နဲ့သတင်းသမားတွေကိုဆွဆွဲဖမ်းဆီးအရေးယူတာတွေကိုချက်ချင်းရပ်တန့်ဖို့လိုင်စင်သိမ်းပိတ်ပင်ထားတဲ့သတင်းဌာနတွေကိုပြန်ဖွင့်ပေးဖို့နဲ့သတင်းသမားတွေအပေါ်မတရားဖိနှိပ်တဲ့ဥပဒေတွေကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့လည်း Mr. Robinson ကတိုက်တွန်းထားပါတယ်ရှင်။ကမ္ဘာပေါ်ကပြည်ပကဒေသတွေနဲ့ဆင်းရဲနှွမ်းပါတဲ့နိုင်ငံတွေမှာဒီနှစ်အတွင်း COVID-19 ကရောဂါကူးစက်မှုတွေဟာပြီးခဲ့တဲ့2020ခုနှစ်ကကျုံ့ခဲ့ရတာထက်အများကြီးပိုပြီးဆိုးလာနေတယ်လို့လူသားချင်းစာနာမှုလုပ်ငန်းများဆိုင်ရာကုလသမဂ္ဂဒုတိယအကြီးအကဲကတတိလနေ့ကစီးပြပြောဆိုလိုက်ပါတယ်။ကာကွယ်ဆေးမရတာ၊ကျန်းမာရေးဆောက်ရှောက်မှုစနစ်မကောင်းတာအပြင်လူတွေကြာတိတိကက်ကက်ထိတွေ့ဆက်ဆံမှုများပြီးမျိုးဗီဇာဆင်ကယ်ပြောင်းလာတဲ့ Delta ပိုးပြန့်နှံ့မြန်နေတာတွေကြောင့်ဒီလိုနိုင်ငံတွေမှာကိုဗစ်ကြောင့်သေဆုံးသူနဲ့ကူးစက်မှုတွေတိတိတသားများလာနေတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကကျင်းပတဲ့ဆွေးနွေးပွဲအတွင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဒုတိယအကြီးအကဲ Ramesh Rajasingham ကပြောဆိုသွားပါတယ်။ပြည်ပခဒေသတွေနဲ့ဆင်းရဲတဲ့နိုင်ငံတွေရဲ့သုံးပုံတစ်ပုံမှာကူးစက်မှုနဲ့သေဆုံးမှုနှုန်းဟာပြီးခဲ့တဲ့2020ခုနှစ်နဲ့နှိုင်းယှဉ်ရင်ဒီနှစ်အတွင်းသုံးဆထက်မနည်းပိုများလာနေပြီးဒီလိုတွေအတွက်ရေးပေါ်ကူညီတွေလိုအပ်နေတယ်လို့လည်းသူကပြောပါရယ်။ဒီတော့တွင်းမှာပဲမလေးရှားနိုင်ငံမှာတော့အစိုးရစေယုံတွေမှာ contract နဲ့အလုပ်လုပ်နေတဲ့ဆရာဝန်ယာနဲ့ချီအလုပ်မစင်းပဲဆန္ဒပြကြပါရယ်။အမဲရဲ့ယာရုတာဝန်ခိုင်ခိုင်မာမာမရှိပဲအလုပ်လုပ်နေကြတဲ့ contract ဆရာဝန် 2,000 ကျော်အတွက်ပြတာတဲ့အကျိုးခံစားခွင့်တွေရရှိစေဖို့တောင်းဆိုဆန္ဒပြကြတာဖြစ်ပြီးယာယီကွန်ထရက်နဲ့မရေမရအလုပ်လုပ်နေကြတဲ့ဒီဆရာဝန်တွေဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာအထူးအခန်းကဏ္ဍကနေပါဝင်ကြသူတွေဖြစ်တယ်လို့ဆန္ဒပြဆရာဝန်တွေကပြောဆိုကြပါတယ်။မြန်မာချစ်တောင်အားကစားမဲ့တပ်ထားသူစားဟာဂျပန်နိုင်ငံချိုကျွေးမှုမှာကျင်းပနေတဲ့2020အိုလံပစ်အားကစားပြိုင်ပွဲကနေထွက်သွားရပါပြီ။ဒီကနေ့မှာဘယ်လ်ဂျီယံချစ်တောင်ပဲလျန်နယ်တန်းနဲ့အုပ်စုဒုတိယပွဲအဖြစ်ရှင်ပြိုင်ကစားတာမှာ21-6 21-8 နဲ့နှစ်ပွဲပြည့်ရှုံးနေသွားတဲ့အတွက်ပြိုင်ပွဲကနေထွက်သွားရတာပါ။ဇူလိုင်လ25ရက်တနင်္ဂနွေနေ့ကအင်ဒိုနီးရှားချက်တောင်ပဲဂရဂိုရီယာမာရစ်ကတွန်ကျွန်းနဲ့ရှင်ပြိုင်တဲ့ကစားပွဲမှာလည်းတထားသူစာကနှစ်ပွဲပြည့်ရှုံးနေခဲ့ပါတယ်။အခုကျင်းပတဲ့ထိုကျိုအိုလံပစ်အားကစားပွဲတော်မှာမြန်မာနိုင်ငံကစားဖြူအားကစားသမား2ယောက်ပဲဝင်ပြိုင်တာဖြစ်ပြီးတထားသူစာနဲ့အတူဝင်ပြိုင်တဲ့နောက်တစ်ယောက်ကတော့တနက်ပြည့်အားကစားသမားရဲထွန်းတောင်ဖြစ်ပါတယ်။သူကတော့ဇူလိုင်လ24ရက်နေ့စနေနေ့ကလုပ်တဲ့10မီတာလေတနက်ပြည့်အရေးချင်းစစ်ပြိုင်ပွဲမှာပြိုင်ပွဲဝင်36ယောက်ထဲအဆင့်14ချိတ်ပြီးမအောင်မြင်ခဲ့ပါဘူးရှင
်။ဇူလိုင်လ28ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ဆီယနာသိမ်းပြီးတော့6လအထိဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကနိုင်ငံတော်မှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။နေ့စဉ်လိုလိုထွက်ပြီးတော့တပိတ်မောင်းနေတဲ့မန္တလေးကမြတ်တောင်တပိတ်အဖွဲ့ကိုဒီကနေ့နေ့လယ်ပိုင်းမှာတော့စစ်ကောင်စီတပ်ဖက်ကတနက်နဲ့ပြစ်ခတ်ဖြိုခွင်းခဲ့လို့ထိခိုက်ဒဏ်ရာရခဲ့သူတွေရှိပါတယ်။နိုင်ငံအဝန်းမှာဒီကနေ့ဖြစ်ခဲ့တဲ့အကြမ်းဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်မက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့နေ့လယ်ပိုင်းကမန္တလေးမြောက်တောင်တပိတ်ကိုစစ်ကောင်စီတပ်တွေကအရဲဝတ်တွေနဲ့လာရောက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြလူငယ်3ဦးထက်မနည်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီအထက်က2ဦးကတော့တနက်ဒဏ်ရာနဲ့တိတ်ဆုံးသွားတယ်လို့သတင်းတွေထွက်နေပေမဲ့တခြားအတည်ပြုလို့မရသေးပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြောက်တောင်တပိတ်ခေါင်းဆောင်ဦးက VOA ကိုအခုလိုပြောပါတယ်
။ယာယီရှိဘက်ကလည်းမှကျွန်တော်ဆန္ဒပြနေတဲ့အချိန်မှာအဲ့စစ်ကောင်စီကနေပြီးတော့ကျွန်တော်ဒီဟိုစကားကြေးတွေကနေပေါ့နော်။ဟို state အင်ဂျီအဖြူနဲ့ဟိုရဲဝတ်တွေကပေါ့ friend ဖြစ်လိုက်တယ်လို့ကြားရတယ်ဟုတ်ကဲ့အဲကျွန်တော်စောစောချင်းမှာတော့အဲ့တော့တူတူကျော်ဆိုတဲ့ကလေးဒီအထီးတယ်ပေါ့နော်ပြီးတော့ဟိုမိန်းကလေးနှစ်ယောက်နဲ့ဖန်ခံရတယ်ဖန်ခံရလည်းမပါတယ်ပေါ့နော်အဲဖန်ခံရလည်းမပါတယ်အဲ့မိန်းကလေးနှစ်ယောက်ထဲမှာပြောက်တော့ဒီထိတာတယ်ပေါ့နော်တော်တော်အချိန်လေးစိုးရင်းရတယ်ပေါ့နော်ဟိုနောက်ပိုင်းအထိတ်ဟိုနောက်ဆုံးအထိတ်တီးရတယ်လို့ကတော့ဒီမိန်းကလေးနဲ့ ုံကြောင်တိတယောက်တော့ကျွန်တော်တို့ဒီဟိုစက်ဆုံးနေဆိုတော့ဟိုတင်းတော့ကျွန်တော်ကြားလိုက်တယ်ဒါပေမဲ့အဲ့တင်းကိုကျွန်တော်အပြီးပြည့်နိုင်အောင်လို့တော့ဟိုဆက်ပြီးတော့ကျွန်တော်တို့ဟိုစူးစမ်းနေတည်ရယ်ဟုတ်ကဲ့
ပြခတ်ဖြူခွဲမှုတွေဖန်းစီမှုတွေစတက်ရှိနေပေမဲ့မန္တလေးမှာစနပြစစ်ကြောင်းတွေကပုံမှန်အတိုင်းခြေတက်စနပြနေကြတာပါမြင်းဆက်မျိုးမှာလည်းဒီကနေ့နေ့လဲ7နှစ်ဝင်းကျင်ကဘုံဘေချစ်တီထမင်းဆိုင်ကဇနီးမောင်နှံ2ဦးတနက်နဲ့ပြတ်သက်ခံရပါတယ်မြို့ပြင်ကရွှေရတာလက်ဖက်ရည်ဆိုင်နာမှာပြစ်ခံရတာဖြစ်တယ်လို့မြင်းကြံမျိုးဒေသခံတို့ကပြောပါတယ
်ဆရာနေလန့်ဆက်တာဒီမှာအပြင်းသွားနေတော့ခါကျတော့ပြန်လာခဲ့တော့တဲ့ဘုံဘေတို့လင်းများမြောက်ပြစ်ခံရတယ်တဲ့ဆိုပြီးအလန့်ဆက်တာပေါ့နော်ဘေဝံဘေတို့ပြစ်ခံရတဲ့အချိန်က7နှစ်ကြီးပဲ။ဖူရတန်နဲ့ပြည်ဆိုင်တာမြို့ပြမှာမှအဲ့ဆိုင
်ပြစ်ခတ်ခံရသူဇနီးမောင်နှံ2ဦးဟာ NLD ပါတီထောက်ခံသူတွေလို့သိရပါဗျ။အမည်မသိလူတစုကပြစ်ခတ်တာဖြစ်ပြီးဘယ်သူတွေလဲဆိုတာကိုအသေးစားမသိရသေးဘူးလို့ပြောပါဗျ။ဒေသခံတချို့ကတော့ဒါဟာပြူစောတီအဖွဲ့ဝင်တွေကပြစ်ခတ်တာဖြစ်နိုင်တယ်ဆိုပြီးဆွဆွဲထားပါဗျ။ဒီကနေ့မနက်ပိုင်း9နာရီဝန်းကျင်တုန်းကလည်းပဲခူးတိုင်းကြောက်ကြီးစုရက်ကွက်အုတ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိတယ်လို့ဒေသခံတွေကပြောပါဗျ။ကလေးမုံရွာမန္တလေးရန်ကုန်တဝဲဖားကန့်ရွှေဘိုဆလင်းကြီးရင်းမပင်ရွာပေါင်းစုစုပေါင်းတပိတ်ကြောင်စတဲ့နိုင်ငံတော်ကဆန္ဒပြစစ်ကြောင်းတွေကလည်းအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေဆက်ပြီးလှုပ်ဆောင်နေကြပါတယ်။နိုင်ငံတော်ကနေရာတချို့မှာပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အချိန်မှာပဲတပိတ်ကောင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းရှာဖွေဖမ်းဆီးတာမျိုးတွေကိုစစ်ကောင်စီဘက်ကဆက်တိုက်လှုပ်ဆောင်နေတာပါ။အာဏာသိမ်းပြီး6လအတွင်းစစ်ကောင်စီကပြစ်ခတ်လို့သေဆုံးသူ934ယောက်ရှိပြီးလက်ရှိအခြေအထိဖမ်းဆီးခံထားရသူပေါင်း 9,400 နီးပါးအထိရှိနေတယ်လို့နိုင်ငံရေးအကြီးအကဲများကညီဆောင်းဆောင်ရေးအသိ AAPP ရဲ့ဇူလိုင်လ26ရက်နေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ကဖော်ပြတဲ့သေဆုံးစည်းဟာချက်ကားဖော်ပြတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
။မခင်ဖြူတွေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့ကဏီဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကဏီနယ်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရပြီးတော့ဖမ်းဆီးခံလိုက်ရတဲ့ PDF တပ်ဖွဲ့ဝင်တွေကိုအလောင်းမဲပြန်ရခဲ့တယ်လို့ဒေသခံ PDF တွေဘက်ကပြောပါတယ်။ဒါ့အပြင်ရွှေကူအနီးမှာလည်းစစ်ကောင်စီတပ်တွေရဲ့ရေရင်တွေကို KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ဘက်ကကြားဖြတ်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်။
မနေ့ဇူလိုင်လ26ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တို့ကဏီငယ်တဲကဇီးပင်ကွင်းနဲ့ညောင်မင်သာကျွော်နီးမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်တာမှုဒေသခံ PDF တွေဘက်ကနောက်ဆုတ်ပေးခဲ့ပြီးတဲ့နောက် PDF တွေဘက်ကဒဏ်ရာဖမ်းဆီးခံမှုတွေရှိခဲ့တာပါတိုက်ပွဲကြောင့်ဒဏ်ရာဖမ်းဆီးခံရသူတွေကိုဒီကနေ့ဇူလိုင်29ရက်နေ့မှာတွဲရောက်ရှာဖွေရမှာတော့စစ်ကောင်စီတပ်တွေဘက်ကတပ်ပြီးတော့ကျင်းတူပြီးမြှုပ်နှံထားတဲ့အလောင်း9လောင်းနဲ့အတူမမြှုပ်နှံထားတဲ့အလောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ခဲ့တယ်လို့ PDF တွေဘက်ကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံ PDF အဖွဲ့ဝင်တူကခုလိုပြောပြပါတယ်
။စပြီး RPG နဲ့တူတယ်ကျွန်တော်လူမျိုးကကြတော့ဒီ RPG ဆိုရလဲဟိုသိတယ်မမြင်ဘူးရဲ့အချိန်ကတော့ကျွန်တော်ပြလိုက်တဲ့အချိန်ကခဏလုံးချင်းလုံးတော့ဆက်ကြည့်လိုက်ရတော့ကြောက်ပြီးလမ်းပြီးပြေးကြတာလေအပြေးတဲ့အချိန်မှာပြစ်ဖမ်းတာအနာတော့တုတ်တယ်တုတ်တယ်တုတ်တယ်လူကတုတ်တယ်မလွတ်တဲ့လူကအဲ့ဒီပြစ်ကနေဘုံဝင်နေကြတာလေအဲ့မှာတချို့အချီရောနောက်ဘုံပြတ်ဆုပ်ကုန်ကြတာပြန်မှန်တဲ့လူတွေထိတဲ့လူတွေရောမထိတဲ့လူတွေအချိန်ရောမိကုန်တာအဲ့လိုပြီးပြန်နေတာကြအပြေးမလွတ်တာတွေတော့ကြည့်တဲ့အချိန်ကျတော့အခုအလောင်းမျိုးကိုကျွန်တော်ဒီလိုတခြင်းကိုပုံအောင်လုပ်နေမြုပ်ပုတ်တာတချို့ကကြီးတယ်မှန်ပြီးတော့ပေါင်မှန်တာတယ်မတည်လို့ပြီးမကောင်းနေပြစ်တတ်တာတယ်တချို့ကကြတယ်ကြီးတယ်မမှန်မနဲ့ဒီတိုင်းရှင်းဖန်းကန်တာကိုရိုက်တတ်တာကိုတွေ့ရတယ်အဲဒါတက်တယ်လို့ဝိုးမဲနေတာအဲ့ဒါတွေအရှင်းဖမ်းမိတဲ့လူတွေများတယ်အဲ့ဒါတွေပြုတ်တဲ့မှာတက်ပြီတာတချို့တွေတနက်တိုင်းရတော့မပေါဘူးဒီတိုင်းဖမ်းခံရတာရိုက်တက်တာတွေပြုတ်တယ်စူးစူးပေါ့ခုကျွန်တော်ပြုတ်ကြတာကိုလောင်အဲ့ဒီတိုင်းအဲ့အဖိုးကြီးနှစ်ယောက်ရဲ့ဒီတိုင်းဘာမှမမပြီးအဖိုးကြီးနှစ်ယောက်ရဲ့တယောက်ကတော့ဒီတိုင်းပြစ်တက်ထားခဲ့ရတယ်စနစ်ယောက်ပြီးရပ
ါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်9ရက်နေ့ဆဲနေမှာလဲကဏီမြို့နယ်ရင်းရွာနီးတောတဲကစစ်ပီးဒုက္ခသည်တွေကိုဖမ်းဆီးပြီးတော့အမျိုးသမီးတွေကိုပြန်လွှတ်အမျိုးသား15ဦးကိုစစ်ကောင်စီတပ်တွေကအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့လည်းဒေသခံတွေကပြောထားပါတယ်တချိန်တည်းမှာပဲတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ဗမော်ဘက်ကစစ်ကူပေးဖို့အတွက်ရှေကူမြို့ကိုရောက်နေတဲ့စစ်ကောင်စီစစ်သည်တော်တစ်စင်းကို KIA ဘက်ကဂျက်ဖြတ်တိုက်ခိုက်တာတွေပြုလုပ်ခဲ့ပါသေးတယ်ဒါနဲ့ပတ်သက်လို့ KIA ပြည်ညိုင်းတာဝန်ခံဗမွိနော်ဘူးကခုလိုပြောပါတယ
်။အဲအဲ့တော့တော့တိုက်ပွဲတော့ဘုံကိုကျွန်တော်တို့ဂျားချက်မှဖြစ်တာပေါ့နော်။အဲဒီတင်းပေါ်တွေတက်လာတာတွေကိုဒီတပ်ပိုက်ဆိုင်ရာတင်းပေါ်တွေတက်လာတာကိုကျွန်တော်ဂျားချက်မှဒီပြစ်တယ်ပေါ့။အဲပြစ်လိုက်တော့ဒီတင်းပေါ်ဘက်ကနဲ့လည်းပြန်ခုခံတုံ့ပြန်နေနေပြန်ပြစ်တယ်ဆိုတော့အတက်ပေါ်ကတော့ပြစ်သွားတာပေါ့။
ရွှေကူမြို့မှာတော့စစ်ကောင်စီကိုစစ်ကူလာပြီးတဲ့တင်မောတွေမကြခဏဆူလို့တိုက်ခိုက်ခံရပြီးတော့ကတာမြို့မှာဆိုရင်လည်းစစ်ကောင်စီတပ်တွေကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ကတာ PDF 2ပူးပေါင်းပြီးတော့တိုက်ခိုက်နေတာတွေရှိပါတယ်။ကချင်ပြည်နယ်နဲ့စကိုင်းတိုင်းနေဆက်တွေမှာဒေသခံ PDF 2နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေအခုရက်ပိုင်းမှာပိုပြီးတော့ဆိတ်လာနေပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကိုဗစ်တကြောပြန်ဖြစ်ပွားနေတဲ့နောက်ဆုံးရအခြေအနေတွေကိုတင်ပြပေးခြင်းပါတယ်။ရန်ကုန်တိုင်းတွင်းမှာတော့ဆက်မှုဇုံဆက်ယုံအများစုဟာကိုဗစ် -19 ရောဂါကာကွယ်ဖို့အတွက်လိုက်နာဆောင်ရွက်မှုတွေအားနည်းနေတယ်လို့အလုံသမားသမဂ္ဂတွေကဝေဖန်ထောက်ပြကြပါတယ်။တချို့ဆက်ယုံနေမှာဆိုရင်ကိုဗစ် -19 ရောဂါလက္ခဏာတွေတွေ့လာနေပြီဖြစ်လို့စိုးရိမ်စရာအခြေအနေဖြစ်တဲ့အကြောင်းသမဂ္ဂအဖွဲ့ဝင်တွေကပြောလိုက်တာပါ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင်။
ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ရွှေလင်းပန်းဆက်မှုဇုံကဆက်ယုံတစ်ခုမှဖျားနာနေတဲ့ဆက်ယုံလုံသားဖျားနာနေတဲ့ဆက်ယုံလုံသားအများအပြားရှိနေတယ်လို့အလုံသမားသမဂ္ဂတခုကလူမှုကွန်ရက်မှာရေးသားထားတယ်လို့ရန်ကုန်တိုင်းဆက်မှုဇုံတွေကတခြားဆက်ယုံတွေမှာလည်းကိုဗစ်ရောဂါလက္ခဏာတွေနဲ့ဖျားနာနေသူတွေရှိနေပါတယ်။ဆက်ယုံတွေမှာဒီလိုကိုဗစ်လက္ခဏာတွေမြင်နေရပေမဲ့လည်းထုတ်လုပ်ရေးကိုပဲဦးစားပေးနေတာကြောင့်စိုးရိမ်စရာအခြေအနေဖြစ်လာကြောင်းမြန်မာနိုင်ငံကုန်ထုတ်ဆက်မှုလက်မှုအလုံသမားများအဖွဲ့ချုပ် IWFN ရဲ့ပြောခွင့်ရဥဝေရန်ဆိုင်က VOA ကိုအခုလိုပြောပါတယ်။
မင်းတို့ရဲ့အခုဆိုဖက်လာတာဒီကြောင်နဲ့အဖြစ်ရှင်အခုကျွန်တော်ဆန်းနဲ့ဒီဇိုင်းနဲ့ဒီရှင်ပြေးမှာဖြားနိုင်တဲ့မရှိဘူးဆိုရင်ဒါ3-4အဲ့လိုဖြားနိုင်တဲ့ဒီရှိအဲ့ဒီအမတစ်ဆင့်ရသားစုတွေကူးဆက်လာနေရှိတယ်။အချို့ဆိုအနမ်းပြောင်းနေတယ်။ဒါပေမဲ့အိမ်မှာမနာဘူးဘလို့ကူးဆင်းနေတယ်အဲ့လိုလေတကယ်တော့မဖြစ်တဲ့ကိစ္စတွေပဲကိုဘလို့လို့ဒီရောဂါကိုကျင်းချောင်းနေမှလည်းဘလို့လို့ကျင်းချောင်းလာနေဒီလိုပုံစံနဲ့ဆို
ဆက်ယုံဝင်မှာကျန်းမာရေးစစ်ဖို့နေရာခွဲပြီးထမင်းစားကြဖို့ကျိုးဖို့ကားတွေမှာလူချပြီးထိုင်ဖို့မျက်နှာကားနဲ့နှာခေါင်းစည်းတက်ဖို့လက်တန့်စည်းရည်နေရာတိုင်းမှာရှိဖို့ဒါတွေကိုအလုပ်ရှင်နဲ့အလုပ်သမားသမဂ္ဂတွေကကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာအတူလက်တွဲပြီးလုပ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအခုတတိယလိုင်းကာလမှာတော့ကျန်းမာရေးဝန်ကြီးဌာနရဲ့လိုင်းညွှန်ချက်တွေကိုအလုပ်ရှင်အလုပ်သမားတွေကလိုင်းနာခြင်းမရှိတော့ဘူးလို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။အလုပ်သမားအဖွဲ့အစည်း16ခုကိုစစ်ကောင်စီဘက်ကတရားမဝင်ကြောင်းကြေညာထားပြီးတဲ့နောက်ကိုဗစ်ကာကွယ်ရေးမှာအလုသမားသမဂ္ဂတွေရဲ့အခန်းကဏ္ဍရော့ကျသွားပါတယ်။တချို့ဆက်ယုံတွေမှာအနမ်းပြောက်တဲ့အလုသမားတွေတဖြည်းဖြည်းများလာမှကိုဗစ်အတွက်စပြီးပြင်ဆင်ကြတယ်လို့လည်းပြောပါတယ်
။လုံးဝကိုမထိချုံနိုင်ဘူး။အလုရှင်နေနဲ့ရှင်နေခံပွဲပေးတာလေ။ဒါမှမရှိဘူး။ဒါနဲ့သမဂ္ဂအနေနဲ့တော့ကိုအဖွဲ့ဝင်တွေကိုသမဂ္ဂတွေတော့အနေနဲ့က knowledge ပိုင်းနဲ့ပြနေတယ်။လုံးဝကိုလည်းမှာဒီနေ့နဲ့လည်းမလုပ်ပြနိုင်ဘူး။အဲ့လိုပြင်းနေတဲ့အခြေအနေနဲ့အဲ့လိုပြင်းနေတဲ့အလို့ရှင်ကလက်တွေ့တဲ့ကိစ္စတွေရှိနေဟိုအချို့ကချင်းချင်းခံရတာရှိတယ်ကျွန်တော်တို့ကောင်းကောင်းလေးလူသမားသမဂ္ဂအနေနဲ့ရှောင်ကြုံမှုတွေမရှိဘူးကျွန်တော်တို့အနေနဲ့စိုးရိမ်ပြီးပြီရှိတယ်အခုအခြေအနေကလည်းလောက်တာနေကျွန်တော်တို့ကိုင်းနေတဲ့ပုံစံတွေတာရှိတယ
်ဆက်ယုံတွေမှာကိုဗစ်ရောဂါတားဆီးရေးကိစ္စတွေကိုကျန်းမာရေးဝန်ကြီးဌာနကဥဆောင်စီစဉ်ရတဲ့ကိစ္စဖြစ်တယ်လို့ဆေးအုပ်ချုပ်ရေးကောင်စီအလို့သမားဝန်ကြီးဌာနရဲ့ပြောခွင့်ရဥညွန်ဝင်းကပြောပါတယ်လက်ရှိမှာတော့ဆက်မှုဆောင်ဆက်ယုံတွေမှာကိုဗစ်ကူးစက်နှုန်းပိုများနေတယ်ဆိုတဲ့အခြေအနေမရှိသေးဘူးလို့သူက VOA ကိုပြောပါတယ
်။အဲ့ဒါတော့ကျန်းမာရေးကိုမေးမှရမယ်။ကျွန်တော်တို့တောင်းရတော့တိတ်ပြီးတော့ဟိုကိုဗစ် issue က occupation နဲ့ disease mode တော့ကျွန်တော်တို့ကကျန်းမာရေးကလိလို့လို့ရှိရင်တော့ကျွန်တော်တို့ကလိုက်ရလုပ်ပါတယ်။ဒါပေမဲ့လက်ရှိကျွန်တော်တို့တည်ထားတဲ့အနေထားရလဲဟိုဆက်ယုံလို့ရပြီးမှဟိုဖြစ်တဲ့ဥစ္စာကထူးပြီးတော့ဆက်ယုံလို့မှကိုဖြစ်တဲ့အနေထားတော့အဲ့လိုရှိနေတဲ့နေထားတော့ကျွန်တော်တို့မတွေ့ရပါဘူ
း။နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူစားဝတ်နေရေးအခြေတဲကြားမှာအခုကိုဗစ်ကပ်ရောဂါလှိုင်းမှာအလုံသမားတွေအတော်ရုန်းကန်နေရတယ်လို့အလုံသမားရေးဆောင်ရွက်နေသူတွေကပြောပါရယ်။ကိုဗစ်ရောဂါဆိုးရွားလာမှုနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာမြန်မာနိုင်ငံကအလုံအကန်ခံမှန်းကြေးနှစ်သက်သက်မှနှစ်တန်းဆုံးရှုံးနိုင်တယ်လို့အပီပီဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ကပြောပါရယ်။အထူးသဖြင့်အလုံနေရာပေါင်း3000ချီပြီးပေးထားတဲ့အထေချုပ်ကဏ္ဍကိုစိုးစိုးရွရွရိုက်ခတ်နိုင်တယ်လို့ပြည်တွင်းအလုံသမားရေးရာအဖွဲ့တွေကပြောနေကြတာပါခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရေကြီးရေလျှံမှုတွေဖြစ်နေတဲ့ကရင်နဲ့မွန်ပြည်နယ်ဘက်မှာကိုဗစ် -19 ကပ်ရောဂါအကူအညီပေးရေးအခက်အခဲတွေ့နေတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်ကရင်ပြည်နယ်မြဝတီမြို့ကိုဗစ်စင်တာမှာရေကြီးနေလို့အောက်ဆီဂျင်ပေးနေရတဲ့လူနာတွေအပါအဝင်လူနာ100ကျော်ကိုအရေးပေါ်ပြောင်းရွှေ့ပေးလိုက်ရပါတယ်မွန်ပြည်နယ်မော်လမြိုင်ဘက်မှာလည်းရေကြီးပြီးတော့ရက်ွက်တွေသွားတဲ့လမ်း၊တင်းကြိုင်းကိုသွားတဲ့လမ်းတွေရေမြုပ်လို့ နေအိမ်မှာပဲတည်ဆုံသွားခဲ့သူကိုဦးကိုမိုးတဲ့ရေထဲမှာခက်ခက်ခဲခဲတည်ယူပြီးတော့မီးသင်းကြိုခဲ့ရပါတယ်။မြန်မာပြည်တောင်ပိုင်းတခွင်ရေကြီးရေရှမ်းမှုတွေဖြစ်နေလို့ကတ်ရောဂါအကူအညီပေးရေးကိစ္စတွေမှာအဟန့်တားဖြစ်နေတဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းအလိမ်မှပြောပြပေးပါမယ်
။ကရင်ပြည်နယ်မြောက်ရီမြို့ကမိုးရွာသွန်းမှုကြောင့်ဇူလိုင်26ရက်မနေ့ညနေကကိုဗစ်ကွာရန်တင်းစင်တာမှာရေကြီးရေရှမ်းဖြစ်နေလို့အောက်ဆီဂျင်ရှူနေရတဲ့လူနာအပါအဝင်ကိုဗစ်လူနာ100ကျော်ကိုအရေးပေါ်ပြောင်းရွှေ့ထားရတယ်လို့ကိုရိုင်းအပြောင်းရွှေ့ကူညီပေးခဲ့တဲ့မြောက်ရီမြို့ကျွန်းတပင်လူမှုကယ်ဆယ်ရေးအသင်းတာဝန်ခံကိုမောင်ငယ်က VOE ကိုပြောပါတယ်
ကိုလံဘီယာဖွဲ့ရဲ့ကျွန်တော်တို့လူမှုကေဒီဖွဲ့ရဲ့သွားပြီးတော့အဲ့ဒီကဒင်းတွေရွှေ့ပြီးတဲ့လူနာတွေကိုဟိုဘက်အပေါ်အမြင့်တဲ့နေရာကိုရွှေ့တယ်ပြောင်းတယ်လူနာလက်ရှိကအခုအဲ့ဒီမှာလူနာ100ကျော်လောက်ပဲရှိတော့တယ
်မြောက်ရီမျိုးအမှတ်လေးရွှေမြောက်ဝတီကွာရန်တင်းစင်တာမှာမနေ့ညနေ3နာရီလောက်ကရေစကြီးလာလို့အရေးပေါ်ပြောင်းရွှေ့လိုက်ရတာပါလက်ရှိအချိန်ထိရေမကြသေးဘူးလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာကိုဗစ်တည်ပြီးလူနာတွေကိုကူတာပေးနေတဲ့စင်တာအပါအဝင်ကိုဗစ်စင်တာ9ခုရှိပြီးလက်ရှိမှာလူနာ900လောက်ရှိပါတယ်။အောက်ဆီဂျင်မလုံလောက်တဲ့ပြဿနာကကြီးမားနေစေဖြစ်ပါတယ်။တစ်ဖက်ကမ်းဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာအောက်ဆီဂျင်သွားဖြည့်နေရတာပါ။ဟိုဘက်ကမ်းမှာလည်းလမ်းကြောင်းအခြေအနေနဲ့အောက်ဆီဂျင်မရတဲ့အခက်အခဲတွေလည်းရှိနေပါတယ်လို့ကိုမောင်ငယ်ကဆက်ပြောပါတယ်။
အောင်စီရင်လေပြေးရတဲ့နေရာအရင်တော့ဆိုလို့ရှိရင်တော့အမရဲ့ကျွန်တော်တို့သုံးခုတော့ရှိတယ်ကြီးကြီးမားမားအခုချိန်မှာသူတို့ကြီးမားတော့မှအချိန်တက်တဲ့ပြင်းကြီးဖြည့်လို့မရတဲ့အတွက်ကြောင့်မလို့အဆင်မပြေဘူးဖြစ်နေတယ်ကိုဘက်ကမ်းမှာတော့တော်တော်ဖြည့်နေရတယ
်မွန်ပြည်နယ်မှာလည်းကိုဗစ်အတည်ပြုလူနာနေစဉ်ရာနဲ့ချီရှိပြီးတေဆုံးသူက20ထက်မနည်းရှိနေပါတယ်မော်လမြိုင်ဆေးရုံမှာတေဆုံးတဲ့လူနာတွေအပြင်နေအိမ်တွေမှာကုသရင်တေဆုံးသွားတဲ့လူနာတွေပါပရဟိတအသင်းတွေကကူညီမီးတကြိုနေရတာပါမွန်ပြည်နယ်မှာလည်းကိုဗစ်တတိယလိုင်းနဲ့ရေဘေးတံတစ်ပြိုင်တည်းရင်ဆိုင်နေရတာပါမနေ့ကဆိုရင်ရေသီးရေရှမ်းလို့သင်းနိုင်သွားတဲ့လမ်းရပ်ွက်လမ်းတွေရေမြုပ်လို့လူနာတွေတည်ဆောင်ဖို့အခက်အခဲဖြစ်နေရသလိုမနေ့ကနေအိမ်မှာတည်ဆုံတဲ့ကိုဗစ်သံသယလူနာ6ဦးကိုလည်းမိုးရေထဲမှာခက်ခက်ခဲခဲတည်ယူမိသူတို့ရတဲ့အကြောင်းမော်လမြိုင် Rescue လူမှုကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
ကိုတင်းနေသွားတဲ့လမ်းလေရေမြုပ်ပြီးတော့အကုန်လုံးတကယ်ကိုကက်ကက်ကက်မိုးတဲ့ရေထဲမှာလိုက်ပြီးတော့ခုန်ကြီးပေးရတာပေါ့နော်။ဈေးရုံမှာနေ့စဉ်တည်ဆုံတဲ့လူနာတွေလည်းကျွန်တော်တို့သွားပြီးတော့ရင်ခွဲရုံတွေထောက်ပြီးတော့ကြိုပေးတာပေါ့။အဲ့ဒါအပြင်ပေါ့ကျွန်တော်တို့ရက်ွက်တွေထဲမှာနေ့စဉ်တည်တဲ့လူနာတွေရှိတယ်။မနေ့ရက်ဆိုလို့ရှိရင်ကျွန်တော်တို့6လောင်းလောင်းရှိတာပေါ့နော်။မနေ့ရက်ဆိုလို့ရှိရင်တကယ်ကိုမိုးတဲ့ရေထဲမှာသူတို့ကလည်းကူညီတောင်းလာတယ်။ဟိုဒီမှာဓာတ်ပေါ်ရီနဲ့အိမ်မှာလည်းဟိုမိုးကမိုးတဲ့ရေထဲမှာရေတွေရတယ်မြုပ်တော့အဲ့ဒီမှာတော်တော်ကက်ကက်ကက်ဖြစ်တာပေါ့နော
်လက်ရှိမွန်ပြည်နယ်မှာကိုဗစ်ကူးစက်နှုန်းနဲ့တေဆုံးနှုန်းကမြင့်တက်နေသလိုအောက်ဆီဂျင်လိုအပ်ချက်လည်းကြီးမားနေပါတယ်မော်လမြိုင် Rescue လူမှုကယ်ဆယ်ရေးအဖွဲ့ကတော့တေဆုံးရုပ်အလောင်းတွေမိသေချိုပေးတဲ့အပြင်အောက်ဆီဂျင်အုံးတွေလည်းကူညီပေးနေတာပါအခုတဖန်မော်လမြိုင်မှာရေကြီးလို့ရေဘေးသေပြည်သူတွေကိုထပ်မံကူညီနေရတာပါဒါပေမဲ့လည်းကိုဗစ်ထိန်းချုပ်ရေးရောရေဘေးကူညီမှုပါတပြိုင်တည်းလုပ်နေရလို့ပရဟိတအဖွဲ့တွေအတွက်အခက်အခဲတွေရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်မှာလည်းကိုဗစ်သန္တရာလူနာတွေများပြားနေပါတယ်။အခက်အခဲဖြစ်လို့ဆေးဝါးနဲ့အစားအသောက်အကူအညီလိုအပ်တဲ့အိမ်တွေကိုအိမ်ရှိမှအလံထောင်အမှတ်အသားပြုပြီးအကူအညီတောင်းခံကြဖို့ပရဟိတအကူအညီပေးသူတွေကအသိပေးထားပါတယ်။အကူအညီလိုအပ်နေတဲ့နေအိမ်တွေစီအစားအသောက်ကိုအတိအကထားပြီးအရှင်ကြီးကျွန်းများအဖွဲ့ကအကူအညီဆောင်ရွက်ပေးနေပါတယ်။အဖွဲ့သားတွေဖြားနာကြလို့ခဏအနားယူထားပေမဲ့လက်ရှိမှာအကူအညီတောင်းထားတဲ့အိမ်60လောက်ရှိနေလို့စူးစမ်းပူဆောင်ပေးသွားမယ်လို့လည်းပြောပါတယ်ရှင်
။အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့2020ရွေးကောက်ပွဲရလဒ်ပြတ်ပြဲသွားပြီလို့ကြေညာလိုက်တဲ့အပေါ်မှာနိုင်ငံရေးသူတွေတီတွေရဲ့သုံးသပ်ချက်ကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေအာဏာသိမ်းလိုက်တဲ့ကတည်းက2020ရွေးကောက်ပွဲရလဒ်ဟာပြတ်ပြဲသွားပြီလို့ယူဆလို့ရနိုင်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ဟာအံ့အားသင့်စရာမရှိပါဘူးလို့မြမအရေးလေးလာစောင့်ကြည့်နေတဲ့နိုင်ငံတကာသုတေသီတွေကတုံ့တက်လိုက်ပါတယ်။မဲဆင်းမတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့2020နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ကြောင်းအာဏာသိမ်းစစ်ကောင်စီခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ကမနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုကြတာဖြစ်ပါတယ်။ VOA Editor Steve Miller ရဲ့ဝါရှင်တန်အခြေစိုက်သုတေသီနှစ်ဦးနဲ့ဆက်သွယ်မေးမြန်းချက်ကိုကိုဇော်ဝင်းလိုင်ကတင်ပြထားတာနားဆင်ပါရှင်
။
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ဟာတည်ဆဲဥပဒေပုံမှားတွေနဲ့အညီမြို့နယ်ပေါင်း315မြို့နယ်မှာကျင်းပခဲ့တဲ့မဲဆင်းတွေကိုစစ်ဆေးခဲ့တာမှာမဲမဲတမာမှု17တန်းကျော်တွေ့ရှိခဲ့သလိုအရင်ရွေးကောက်ပွဲကော်မရှင်ဟာလည်းတရားဝင်အနှံထားတဲ့လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားပြုပြီးဥပဒေနည်းဥပဒေတွေကိုကျော်လွန်ဖောက်ဖျက်ဆောင်ရွက်ခဲ့တာတွေ့ရှိခဲ့တဲ့အတွက်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ကြောင်းစစ်ကောင်စီကခံထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကလက်မှတ်ရေးထိုးပြီးမနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒါနဲ့ပတ်သက်လို့ဝါရှင်တန်အခြေစားအရှိတောင်အာရှမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုတေသီ Greg Polling နဲ့အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ် Augusta တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ခလည်းဖြစ်အရှိတောင်အာရှဆိုင်ရာကြွန့်ကျင်သူလည်းဖြစ်တဲ့ Andrew Gosto ကို VOA သတင်းဌာနကနိုင်ငံတကာရေးရာအက်ဒီတာ Steve Miller ကဆက်သွယ်မေးမြန်းထားတာပါဝါရှင်တန်အခြေစားအရှိတောင်အာရှဆိုင်ရာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုတေသီ Greg Polling ကပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့ကြီးညာချက်ဟာအားသင့်စရာမရှိဘူးလို့ဥစွာစပြောပါတယ
် I guess this is an unsurprising doubling down of the rhetoric by the junta which isn't going to convince anybody
ဒီကြီးညာချက်ဟာအားသင့်စရာမကောင်းသလိုဘယ်သူမှမယုံကြည်တဲ့အကြောင်းအတစ်ခုကိုထပ်ပြီးတော့ပြောဆိုနေခြင်းပဲဖြစ်ပါတယ်ရွေးကောက်ပွဲမှာ NLD ပါတီကမယိုးသားတဲ့နည်းနဲ့အနိုင်ရအောင်လုပ်ခဲ့တယ်ဆိုတာကိုဖေဖော်ဝါရီလမှာစစ်တပ်ကနေပြီးတော့အာဏာသိမ်းလိုက်ခရေကပြောထားပြီးသားဖြစ်ပါတယ်အဲ့ဒီတုန်းကလည်းဘယ်သူမှမယုံခဲ့သလိုပဲတန်း90လောက်ရှိတဲ့တိုင်းပြည်ထဲမှာမဲမတမာမှုစစ်တပ်တန်းတွေးခဲ့တယ်လို့သူတို့ရဲ့အခုပြောဆိုမှုကိုလည်းဘယ်သူမှယုံမှာမဟုတ်ပါဘူ
းမြန်မာနိုင်ငံဟာစစ်တပ်ကရာနှုန်းပြီးအုပ်ချုပ်တဲ့တိုင်းပြည်အဖြစ်နဲ့တည်ရှိသွားမလားဒါမှမဟုတ်အနာဂတ်မှာပြိုကျပျက်စီးသွားတဲ့တိုင်းပြည်တစ်ခုဖြစ်သွားမလားလို့မေးတာမှာတော့ Greg Polling ကပဲလက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်အနေနဲ့ထိရောက်စွာအုပ်ချုပ်နိုင်တဲ့အခြေအနေမရှိကြောင်းစစ်တပ်ဟာအထင်ကိုမရှိတဲ့တိုင်းပြည်အတွင်းကနေရာဒေသတချို့မှာဘယ်သူမှမနစ်သက်တဲ့အာမအုပ်စုသူတပွဲဖြစ်နေတယ်လို့ပြောပါတယ်ဒေတာရင်းအာဆီယံအဖွဲ့ရဲ့မြန်မာနိုင်ငံဘော်လက်ရှိရည်တည်ချက်နဲ့ပတ်သက်လို့မေးတဲ့အခါမှာတော့ Greg Polling ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် It's really putting ASEAN in a tough spot because ASEAN's position has been that it's not recognizing the junta
ASEAN ဖွဲ့ဟာအာဏာသိမ်းစစ်အုပ်စုကိုပြေဝါထောက်ခံခြင်းမရှိသလိုစစ်တပ်နဲ့မဖြစ်မနေဆက်ဆံမှုလိုအပ်တဲ့ဆိုတဲ့ယူဆကြောင့်ပြောင်းကန့်ကွက်တာလည်းမဟုတ်တဲ့အတွက်သူတို့ဟာဘေးကျနံကျအနေထားမှာရှိနေပါတယ် ASEAN ကအတိုက်ခံအင်အားစုကိုမထောက်ခံတဲ့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေက NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံမှုပိုပေးဖို့ဖြစ်လာနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကိုဘယ်သူမှထိရောက်စွာမအုပ်ချုပ်နိုင်တဲ့အတွက်NUG ကိုထောက်ခံတာဟာတပုံအဖွဲ့ကိုထောက်ခံတာမဟုတ်ဘူးလို့အမေရိကန်နဲ့ EU ဘက်ကပြောလို့ရနိုင်လို့ပါ။အ
မေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အဂူစတာတက်ကတိုကနိုင်ငံရေးသိပ္ပံပါမော့ခလည်းဖြစ်အာရှဒေသဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ Andrew Goss ကတော့2020ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအဖွဲ့အစည်းတွေကအသိအမှတ်ပြုထားပြီးဖြစ်တယ်လို့ပြောပါတယ
်။ The international observers who were present for the November 2020 election including folks from the Carter Center
found that the UK government တွင်လေးလာစောင့်ကြည့်ခဲ့ကြတဲ့ Carter အဖွဲ့ပါဝင်နိုင်ငံတကာကလေးလာသူတွေအားလုံးက UK ဘွယ်ကတရားမျှတမှုရှိတယ်မဲယုံဝန်ထမ်းတွေနဲ့ UK ဘွယ်အရာရှိတွေဟာလည်းတမာတမတ်တကျလုပ်ခဲ့ကြတယ်ဆိုတာကိုတွေ့ရတယ်ဆိုတာပြောထားပြီးသားပါဘူဂျုံမူကြီးမင်းအောင်လိုင်း February 1ရက်နေ့မှာအာနာသိမ့်လိုက်ကလေးက UK ဘွယ်ရလက်ကပြက်ပြဲသွားပြီးသားဖြစ်ပါတယ
်လက်ရှိအနေအထားအရတွစ်ဆုံဆွေးနွေးရေးလမ်းကြောင်းကိုစစ်တပ်ဘက်ကစိတ်ဝင်စားမှုမပြတဲ့အတွက်UNG အနေနဲ့တိုင်းဒေသနဲ့ကန်အဖွဲ့အစည်းတွေအားလုံးသူတို့နဲ့ပူးပေါင်းပါဝင်လာအောင်စည်းရုံးနိုင်ရေးကအရေးကြီးတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုအဆုံးဖြတ်ပေးဖို့လာမယ့်6လကအရေးကြီးတယ်လို့သုံးသပ်ပြောဆိုပါတယ်။ရွေးကောက်ပွဲမတမာမှုကိုအကြောင်းပြချက်နဲ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတနည်းအတွင်းနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာထားပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နောက်တစ်ကြိမ်ရွေးကောက်ပွဲတွေကျင်းပနိုင်မှုနှစ်နှစ်အထိကြာသွားနိုင်တယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍဖြစ်တဲ့အင်္ဂါညစကားဝိုင်းကိုတင်ဆက်ပေးကြပါမယ်။ ကိုဗစ် -19 ကပ်ရောဂါကူးစက်ခံရပြီးတဲ့နောက်မှာဒီရောဂါပိုးကိုကိုယ်ခန္ဓာကိုယ်ထဲကနေတိုက်ထုတ်တဲ့နေရာမှာမနိုင်မချင်းတိုက်မယ်ဟဲဆိုတဲ့စိတ်မျိုးနဲ့ရင်ဆိုင်တိုက်ထုတ်ခဲ့ပြီးလက်မြောက်အရှုံးပေးဖို့မစင်စားခဲ့ပါဘူးလို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရပြီးတဲ့နောက်ယောဂါပိုးကင်းရှင်းပြီးတော့ပြန်လည်ကောင်းမွန်လာသူနှစ်ဦးက VOA ကိုပြောပါတယ်။ယောဂါပိုးကင်းသွားပြီဆိုပေမဲ့လည်းနောက်ဆက်တွဲကျန်းမာရေးဆိုင်ရာအားနည်းချက်တွေကိုတော့ဆက်ပြီးတော့သတိထားနေရစေ၊ကုသနေရစေပဲလို့ကိုဗစ် -19 ကပ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ကြတဲ့မအေးလားပြေဝင်းနဲ့ကိုစင်တော်နိုင်တို့ကပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွဲမေးမြန်းတင်ဆက်ထားတဲ့အင်္ဂါညစကားဝိုင်းနားဆင်ကြရအောင်ပါရှင်။
မေလာပြည့်ဝင်ကိုစင်တော်နိုင် VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်။နှစ်ယောက်စလုံးကကိုဗစ်တတိယလှိုင်းမှာအင်မတန်ဆိုးရွားတဲ့ကိုဗစ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ပြီးတော့အခုလိုကြံ့ကြံ့မှန်မှန်နဲ့တွေ့ရတဲ့အတွက်လည်းဝမ်းသာပါတယ်ခင်ဗျာ။ Congratulations ပါအောင်ပွဲရခဲ့တဲ့အတွက်။နောက်ဒီကိုအတွေ့အကြုံတွေကိုအခုလိုမျှဝေပေးတဲ့အတွက်လည်းပဲဆွေးနွေးပေးတဲ့အတွက်လည်းပဲကျွန်တော်ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးကျွန်တော်အရင်ဆုံးသိသိကျင်တဲ့မိကုံပေါ့နော်ကိုဗစ်ကိုအနိုင်တိုက်ခဲ့တဲ့လူတွေစီကနေပြီးတော့ကျွန်တော်သိသိကျင်တဲ့မိကုံကဘာလဲဆိုတော့ဒီအင်မတန်ဆိုးတဲ့ဒီအခုကြုံနေရတဲ့အင်မတန်ဆိုးတဲ့ကိုဗစ်ကိုအနိုင်တိုက်နိုင်ဖို့အတွက်အင်မတန်အရေးကြီးဆုံးအချက်ကအဓိကအကျဆုံးအချက်ကဘာပါလဲကိုကိုတိုင်းရဲ့စိတ်ခွန်အားလားတော်မို့ကိုယ့်ရဲ့မိသားစုဆွေမျိုးအတိုင်းဝန်အပေါင်းအသင်းတွေချင်းတွေပတ်ဖို့ကူညီမှုလားအစားအသောက်အနေထိုင်လားစေဝါလားဘယ်ဟာကအဓိကအကျဆုံးပါလဲဆိုတော့မိုင်လာပြဝင်ရင်ပြောပြပါလား
ကျွန်မချင်တာကတော့အဓိကကတော့စိတ်ခွန်အားဆိုတာထက်ပေါ့နော်ဒီဟာရဲ့အတွက် knowledge ကအရေးအကြီးဆုံးလို့ထင်ပါတယ်ရှင်သူကကိုဗစ်ကကျွန်မကိုဆောက်ကူးတဲ့အချိန်မှာသူကကိုယ့်ကိုသတိထားမိတဲ့အချိန်မှာပေါ့နော်သတိထားမိတဲ့အချိန်မှာသူလုပ်တဲ့ဟာတာမန်နှာစီးချောင်းဆိုးပုံစံမျိုးနဲ့ကူးချင်တာမျိုးမဟုတ်ဘဲနဲ့သူကကျွန်မမှာကလေးဘက်နာရှိတဲ့အခါကျတော့အဲ့လေးဘက်နာပိုးတော့ဘာလို့သူကတိုက်တဲ့ပုံစံမျိုးရှိရပါပေါ့နော
်
အဲ့တော့ကိုကအဲ့ဒီလိုမျိုးသူကကိုဗစ်ကယောဂအခန်းရှိရင်အဲ့ယောဂအခန်းကိုတိုက်တတ်တယ်ဆိုတာမျိုးတွေကိုကျွန်မတို့ကအဲ့လိုမျိုးအတန်ဖိုင်နေနားထောင်ထားတာတွေရှိတယ်ပြီးတော့ဟောပြောပွဲတွေနားထောင်ထားရည်လည်းရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီဟာအတိုင်းပဲကျမကဒါဆိုရင်ကျမကသူတို့ကဆရာဝန်တွေကလည်းပြောထားတာရှိတယ်ပေါ့နော်လေးဘက်နာဖြစ်ရင်လေးဘက်နာဆိုလို့ရှိရင်လေးဘက်နာနဲ့တိုက်တယ်သူတို့နှလုံးခုန်ရင်နှလုံးခုန်မြန်ရင်နှလုံးခုန်နာကို normal ဖြစ်အောင်လုပ်တယ်ဆိုတဲ့ဟာမျိုးတွေသူတို့ပြောထားတာရှိတဲ့အတွက်ကြောင့်မလို့ကျမလည်းအဲ့တော့ကိုယ်ခံစားရတဲ့အတိုင်းပဲဆေးကိုတောက်တယ်ပေါ့နော်အဲ့တော့ကျမထင်တာတော့ knowledge ကအရေးကြီးတယ်လို့ထင်ပါတယ်ရှင်ဘ
ူးနဲ့ပတ်သက်တဲ့အတိတုတာပေါ့နော်ဒီဘူးအကြောင်း
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါ
ကိုစင်တော်နိုင်အတွေ့အကြုံရဆိုရင်ကိုစင်တော်နိုင်ဘယ်ဟာကအဓိကအကျဆုံးလို့ပြောခြင်းလဲ
ကျွန်တော်တို့ကကျွန်တော်ကတော့ဟိုအဲ့ကိုဗစ်မဖြစ်ခင်ကမှကျွန်တော်တို့ဟိုတောင်းနေပြန်လွတ်လာပေါ့နော်ကျွန်တော်အဲ့မဖြစ်ခင်တော့ထောင်းလွတ်ပြီးတော့ကျွန်တော်အဲ့ဒီကျွန်တော်တို့ကဒီမှာခန္ဓာကိုယ်ကဒီကျွန်တော်တို့ထောင်းထဲမှာဖြတ်တန်းလာခဲ့တဲ့အနေထားနဲ့ဆိုရင်ဆိုတော့ပုံမှန်မဟုတ်တဲ့အနေထားတစ်ခုမှရှိနေတာပေါ့နော်ဒီဟိုအာဟာရပိုင်းဆိုင်ရာရောချာအဲ့လိုနေထားမျိုးမှာကိုယ်ကကူးလာတဲ့အချိန်မှာကျွန်တော်တို့ကကျွန်တော်ပါဟိုအဲ့ဒီအချိန်မှာစဉ်းစားလဲဆိုတော့ဒီအချိန်မှာကိုနဲ့ဒီကဟိုဟာဖြစ်တဲ့လူတွေပေါ့နော်ဟိုဒီကကျွန်တော်ကူးလာတဲ့အချိန်မှာကျွန်တော်မျိုးသမီးတော့တောက်ချောင်းနှစ်ယောက်တစ်ပြိုင်တည်းကူးကြတာကူးကြတဲ့အချိန်ကျတော့အဲ့မှာကျွန်တော်ကလေးတွေကိုကျွန်တော်ဘေးလူကအဲ့လိုပေါ့နော်နည်းနည်းကူးတဲ့ဟာဝေးဝေးတဲ့နေရာသူတို့ပို့လိုက်တယ်ပို့လိုက်ပြီးတော့မှဒီဥစ္စာကငါတို့ကဒါကိုရအောင်ကြော်ဖြတ်ရမှာပဲဒီဥစ္စာဒီရာဖြစ်လာပြီဆိုမှတော့နောက်တော့ဟိုကျွန်တော်တို့ကဟိုဒီဖြစ်တဲ့အချိန်မှာကျွန်တော်ဟိုအရင်ကလိုမျိုးမဟုတ်ဘူးအရင်ကဆိုရင်ကျွန်တော်တို့ဒီကိုဗစ်စင်တာမှာအေးအေးဆေးသွားကုလို့ရဥကကိုဝါကုဟူကမှာကျွန်တော်တို့ပဲရှိဆိုတော့စိတ်မျိုးနဲ့ပေါ့နော်အဓိကအဲ့လိုမျိုးပဲအဓိကကိုကတခုရှိတာကျွန်တော်ရဲ့ဒီဂျန်နဆွေမျိုးသားချင်းတွေမိတ်ဆွေတငယ်ချင်းတွေရတယ်အကုန်လုံးကဒူတွေသေးမရှိသူတို့အောက်ဆီဂျင်ဆက်လွန်အောက်ဆီဂျင်ဆက်ပို့ပေးတယ်နောက်ပြီးတော့ဒီစားတောက်ကစားအကုန်လုံးကဝိုင်းပို့ပေးကြတော့သူတို့ရဲ့ပံ့ပိုးမှုကလည်းအများကြီးပါတာပေါ့အဓိကကျွန်တော်စိတ်မှာတော့အဓိကခုနကပြောသလိုကျွန်တော်တို့မှကျွန်တော်တို့ရှိဆိုတဲ့အိနေပြီးတော့တို့ကဒီရုံးကြပြီးတော့ညာကိုကြော့ဖြက်လာတာပေါ့နော
်ဟုတ်ကဲ့ခင်ဗျမအီလာပြုံကဘယ်နေရကြာလိုက်လဲကိုဗစ်စတာကင်းသွားတဲ့အချိန်ထိ
ကင်းသွားတဲ့အချိန်ဆိုရင်ကျွန်မရှင်နေတက်တာလာတဲ့အရက်ဆိုလို့ရှင်တော့ကျွန်မဒီ17ရက်လောက်မှာတက်တာလာပြီရှင
်ဟုတ်ကဲ့
17ရက်လောက်မှာကျွန်မတော်တော်လေးလူကောင်းတယောက်လို့တော်တော်လေးကောင်းသွားပြီ17ရက်နောက်ပိုင်းအခုဆိုလို့ရှင်ကျွန်မဒါ16ရက်မြောက်ပေါ့နော်16ရက်မြောက်ဆိုတဲ့အခါကျတော့ကျွန်မလုံးဝလူကောင်းပုံစံမျိုးဖြစ်သွားပြီပေါ့ဟုတ်ကဲ့ရှင်ဟုတ
်ကို
17ရက်နေ့လောက်မှာတော့တော်တော်လေးလူကောင်းပုံစံဖြစ်သွားတာဟုတ်
ဟုတ်ကဲ့ကိုစင်တော်ကရောဘယ်နေရကြာလိုက်လဲ
ကျွန်တော်လည်း10ရက်11ရက်လောက်ကတော့အလုံးစုံနည်းနည်းလေးတော့အဲ့ဒီတော်တော်ခံလိုက်ရတယ်ပေါ့ခံလိုက်ရတယ်ခုနကကျွန်တော်ပြောသလိုကိုကလည်းအားနေနေချိန်နဲ့ပါတော့ပြီးနောက်တစ်ချက်ကခုနကကျွန်တော်ဟိုဖြစ်တယ်လို့ကျွန်တော်တို့ကဒီဥသာဒီယောဂမှာဒီတစ်ခေါက်မှာနည်းနည်းလေးသူ့ကမြုပ်ွက်တစ်ခုရှိတာပါလဲဆိုတော့ကျွန်တော်တို့ဒီယောဂဝင်လာလို့ချင်းရှင်ကျွန်တော်တို့ဒီအစားတောက်ရောဒီအနံ့ရောအရသာရောပျောက်သွားတယ်ပျောက်သွားချိန်မှာကျွန်တော်တို့ကအစားတောက်တွေစားတဲ့ချိန်မှာကျွန်တော်ဟိုပေါ်တုံးတွေစားနေရသလိုဘာပါစတော့ဘာရတာမရှိဘူးဒါကြောင့်လည်းအရသာဆူးဝင်လဲဆူးဝင်တယ်ဒါကြောင့်အငံအရသာရဲ့ဆူးဝင်လဲဆူးထွက်တယ်အဲ့လိုမျိုးကျွန်တော်တို့ကစားတဲ့ချိန်မှာစားမစားနိုင်စားမစားနိုင်တော့ကျွန်တော်တို့ကြာသင့်ကြာတိုက်တာတဲ့ recovery ကပူကြွားသွားတယ်ချုပ်ခါကြရတယ်ပုံမှန်ဆိုရင်တစ်ပတ်လောက်နဲ့ကောင်းမဲ့ဟာက10ရက်ဆက်ဆက်နှစ်ပတ်လောက်ဖြစ်သွားတယ်အဲ့လိုဟာမျိုးတော့ဒီကျွန်တော်ဖြတ်တန်းခဲ့ရတာပေါ့အဲ့ဒီကဒီယောဂရဲ့လောဆယ်မှာဟိုဒီချက်တစ်ချက်ပေါ့နော်ကျွန်တော်တို့ကြည့်တယ
်မိလာပြည့်ကိုဗစ် positive ငါမှာ covid ရှိနေပြီလို
့ဟုတ်ကဲ့
သိလိုက်ရတဲ့အချိန်မှာအရင်ဆုံးဘယ်လိုခံစားလိုက်ရလဲ
အရင်ဆုံးကတော့ဆရာဆောင်ကပြောတော့လို့စိတ်ကိုသွင်းရတာပေါ့နော
်
covid ကလူတိုင်းမသိနိုင်ဘူးငါဒါကိုဘယ်လိုပဲဖြစ်တော့ဖြတ်ကျော်နိုင်ရမယ်ဖြတ်ကျော်နိုင်တယ်ဆိုတဲ့စိတ်နဲ့ပဲအဲ့လိုမျိုးပဲကျွန်မအဲ့လိုမျိုးရင်ဆိုင်ဖို့အတွက်ပဲဆုံးဖြတ်ထားတယ်ပေါ့နော
်
ပြီးရအခါကျတော့အကယ်လို့ယောဂါသာပြင်းထန်လာခဲ့မယ်ဆိုရင်ဆောင်ကပြောတယ်အောက်ဆီဂျင်အကယ်လိုအပ်တဲ့အခြေအနေမျိုးရောက်လာခဲ့မယ်ဒါမှမဟုတ်လို့ရှင်ယောဂါတစ်ခုခုတာဆိုးလာနိုင်တယ်ဆိုတာမျိုးကိုလည်းတွေးထားတယ်ရှင
်
အကယ်လို့ဆိုးလာနိုင်ကျေမယ်ဆိုလို့ရှင်လဲခုအတွက်ကိုပေါ့နော် prepare ပေါ့နော်ဒါငါဘယ်လိုသွားရမလဲဘယ်ကျူစင်နာတွေရလဲခုကသွားလို့မရဘူးပေါ့နော်ပြီးတော့စေးရုံနေရလဲလက်မခံဘူးဆိုတဲ့အခြေအနေမှာအဲ့ဒါမျိုးမှာကို့အတီဆရာဝင်ကို့အမျိုးတွေရဆရာဝင်အဲ့ဒါမျိုးကျူဆက်သွဲထားပြီးတော့အကြံဉာဏ်တောင်းတာပေါ့နော်အဲ့ဒါတွေအတွက်တော့ကျူပြီးတော့ prepare လုပ်ထားတာမျိုးရှိပါရဲ့ရှင်ဟုတ်ကဲ့ဟုတ
်ကိုစင်တော်ရောကိုဗစ်ရှိပြီလို့သိလိုက်ရတဲ့အချိန်မှာဒီမှာအူဆုံးစိတ်ထဲဝင်လာတဲ့အတွေးဘယ်လိုဖြစ်လဲ
ဟိုရည်စက်ကောင်ကျွန်တော်ကကျော်ဖြစ်တော့ဖြစ်သွားတယ်ဆိုတော့အခုချိန်ကြီးကျွန်တော်မှကိုဗစ်ရှိတယ်ဆိုတော့အဲ confirm ဖြစ်တဲ့ခါကကျွန်တော်မှအခုချိန်ကြီးမရှိဘူးကျွန်တော
်
ကဘာလို့ကျွန်တော်ကအဲ့မှာဟိုနှစ်ရက်နေလောက်မှဖြစ်သွားတာတော့သိတယ်ကိုကိုဒါပေမဲ့အခုချိန်ကြီးကျွန်တော်ကိုဗစ်စစ်လည်းမစစ်ဘူးဖြစ်ဥသာပါလည်းမဖြစ်ဘူ
း
အခုကဘာလို့ကျွန်တော်ခုနှစ်ရက်နေမှကျွန်တော်အသေးတန်ငူစပြီးတော့ဖျားတယ်ပေါ့နော်ကိုရက်နေလောက်မှအသေးတန်ဖြစ်တော့ကျွန်တော်ကအဲ့မှာအဲ့ပန်းလိုက်စေးကိုကျွန်တော်ကလုံးဝသတိပါလက်သွားတော့လမ်းပို့သွားပန်းလိုက်စေးကိုလမ်းပို့တယ်ပို့တဲ့အချိန်မှာသူတို့ရှိမှလည်းနေရာလို့မရှိဘူးနေရာလို့မရှိတော့အဲ့တော့ကျွန်တော်တကယ်လို့စစ်လို့ကိုဗစ်တွေ့ခဲ့လို့ရှိရင်တို့မှကျွန်တော်တို့ကထားစရာနေရာခက်ခဲရှိတယ်ဆိုကျွန်တော်မစစ်ပေးလိုက်ဘူးဒါပေမဲ့လက္ခဏာအားလုံးကကိုဗစ်လက္ခဏာအားလုံးဆိုတာအဲ့တို့ရှိရတယ်လက္ခဏာနဲ့လက္ခဏာတော့အဲ့တို့ကလိုအပ်တဲ့စေဝါးတွေဒီအိမ်မှာပဲဟုံးကွန်နေပြောင်းလဲဆိုပြီးတို့အလုံးပြန်ထုတ်လိုက်တာအဲ့တော့ကျွန်တော်ကအဲ့လိုမျိုးကကိုဗစ်ရှိသွားပြီဆိုတော့ခံစားချက်မျိုးကျွန်တော်မှလည်းဖြစ်ဘူးမဖြစ်ဘူးဆိုပေမဲ့ခုနကတော့ဒီဟာဒီစိတ်ထဲမှာဒီဟာငါ့ရဲ့မှာကိုဗစ်ကတော့ဖြစ်နေပြီဘာဆက်လုပ်ရမလဲပေါ့နော်အဲ့လိုအခြေအနေအဲ့လိုခံစားချက်တွေတော့ရှိတာပေါ့အဲ့မှာ
ကျွန်တော်ခုနောက်ပိုင်းအခုတော့အများကြီးပဲနော်ကူးနေကြတာတွေအများကြီးတက်ဆုံးမသွားတဲ့လူတွေအများကြီးဆိုတော့ကျွန်တော်မေးကြည့်တလောက်ပြကြည့်တလောက်ဆိုရင်လည်းပဲအခုဆိုရင်သူကလက္ခဏာတွေပေါ့ဥမာအနံ့ပြောက်မယ်ဟလားဖျားမယ်ချောင်းဆိုးမယ်ဆိုရင်လူတွေကမစစ်ကြတော့ဘူးရှိတယ်လို့သတ်မှတ်လိုက်ပြီးတော့အဲ့လိုရှိတဲ့လူတယောက်ကိုဗစ်ရှိထားတဲ့လူတယောက်နေရမယ်နီးလန်းနေနဲ့လိုက်နာပြီးတော့နေကြတယ်ဆိုပြီးတော့ကျွန်တော်အဲ့လိုမျိုးပြောကြတာကြီးလည်းကျွန်တော်တွေ့ရတယ်နော်ဆိုတော့မင်းလာပြေ
ဟ
ုတ်ကဲ့ဟလားရှိပြီ
အဲ့လိုပဲ
ဟုတ်ကဲ့ရှိပြီပေါ့နော်
ဟုတ်ကဲ့
ခုနကတော
့ဟ
ာရှိပြီငါရှိပြီတီးလိုက်ပြီဆိုတဲ့အချိန်မှာငါဘာလို့မလုပ်လို့ဆိုအတွေးတွေပေါ့အဲ့ဒီကနေတစ်ဆက်ထဲမှာကိုယ်စိတ်ထဲမှာငါဒီကောင်းကိုငါနိုင်အောင်ချနိုင်ပါမလားငါကြော်နိုင်ပါမလားဆိုတဲ့စိုးရင်စိတ်အာရုံစိတ်မျိုးရောဖြစ်မိလား
အာကျမကကြတော့လေကူးတဲ့အခါမှာပေါ့နော်ယောဂါကအဲ့လောက်ကြီးထိမပြေးမနဲ့ပေါ့နော်ကံကောင်းအဲ့ဆိုးရဲအကောင်းလို့ပြောရမှာပေါ့နော်အရန်ဆိုးဆိုးဝါးဝါမခံစားရတဲ့အခါကျတော့အမ်ကြုံနိုင်မယ်လို့ယူဆရတယ်ပေါ့နော်ဟုတ်ကဲ့ရှင်ဟုတ်အဲ့လိုပုံစံမျိုးယူဆရတယ်ဒါဟုတ်ကဲ့ဒါပေမဲ့တချို့ကျွန်မတငယ်ချင်းနေအတိမိတ်ဆွေတွေလည်းအဲ့လိုမျိုးဖြစ်ကြတာတွေရှိတယ်ပေါ့နော်အဲ့လိုမျိုးသူတို့အရန်ခံစားရတာတွေတချို့ကျမတို့အတူလူကြီးတွေဆုံးသွားတာတွေကြုံတွေ့ရတယ်ပေါ့နော်အဲ့ဒါမျိုးတွေအတွေးဝင်မိရင်တော့ကြောက်တယ်ပေါ့နော
်
ပြီးတော့ကျမကတိုက်ပိုက်ရှိတယ်ကျမတို့ဒီတစ်ခေါက်ဖြစ်တဲ့အချိန်မှာနည်းနည်းစိုးရင်စရာဆိုလို့ရှိရင်ကျမတိုက်ပိုက်ရှိတော့တိုက်ပိုက်ကနှလုံးခုန်မူးမမှန်တက်တာပေါ့နော်ဒါတစ်ခါတည်းရံမှာဖြစ်တတ်တယ
်
အခုကိုဗစ်ကကြတော့သူဖြစ်တဲ့အချိန်မှာ तू อ่ะအဲ့ဒီတိုက်ပိုက်ကို तू อ่ะတိုက်ပုံရတယ်တိုက်ပုံရတဲ့အခါကျတော့ကျမနှလုံးခုန်က80အောက်ဒီပါကြီးကျသွားတယ
်
100ကျော်ခုန်တက်သွားတယ်အဲ့လိုအချိန်ဆိုရင်တော့ကျမတော်တော်လေးမောတယ်အဲ့အချိန်ဆိုတော့ကျမစိတ်ထဲမှာစိုးရင်စိတ်ဖြစ်တယ်ပေါ့နော်အဲ့အချိန်မှာအောက်ဆီဂျင်ဆက်ကလည်းကိုယ်စီမှာမရှိဘူးပေါ့နော်အဲ့ခါမျိုးမှာတော့စိုးရင်စိတ်ဝင်မိတာမျိုးတော့ရှိရဲ့ရှင်ဟုတ်ကဲ့ရှင်
ကိုယ်စင်တော်ရောဖြတ်ခဲ့တဲ့ကာလတစ်လျှောက်မှာခုနလိုစိုးရင်စိတ်ပေါ့ငါကြော်နိုင်ပါမလားငါအနိုင်တိုက်နိုင်ပါမလားဆိုတဲ့ဇဝေဇဝါစိတ်အဲ့လိုမျိုးဖြစ်တဲ့အချိန်ကြုံခဲ့ရသေးလား
ကျွန်တော်ကနည်းနည်းလေးတော်တော်လေးပြင်းပြင်းထန်ထန်ခံခဲ့ရတယ်မှာပါတယ်အဲ့တော့ကျွန်တော်အဲ့ယောဂဝေဒနာတော်တော်လေးပြင်းထန်ခံနေတဲ့အချိန်မှာဘယ်လိုစိတ်ထဲမှာတော့နည်းနည်းတစ်ခါကျရင်တော့စိုးရင်စိတ်တော့ဖြစ်တဲ့အချိန်တွေရောရှိတယ်ပေါ့စိုးရင်စိတ်တော့ကျွန်တော်ကဘာလို့စိုးရင်လဲဆိုတော့ကိုယ့်ကိုယ်ကိုတော့အမှန်တော့တိတ်မစိုးရင်ဘူးကကျွန်တော်ဟိုဘာဖြစ်အဓိကကျွန်တော်စိုးရင်တာပါတော့ကျွန်တော်မျိုးသမီးဆိုလဲကျွန်တော်ဘေးနားမှာကျွန်တော်ထားတာညာဘက်သူထားတာဆန်းရတယ်သူကသူများတို့ဘေးနားမှာများတကူဖြစ်နေမလားဆိုတဲ့စိတ်မျိုးနဲ့အဲ့လိုမျိုးစိတ်မျိုးနဲ့ဆန်းနောက်တစ်ခုကကိုယ်ကလေးတွေပေါ့တော့ငါတို့ငါတကယ်တော့တကူပြတ်သွားရင်ဒီကလေးတွေကဒိန်ကြံခဲ့မှာဆိုတဲ့စိတ်ငါဘာမှဖြစ်လို့မရဘူးဆိုတဲ့စိတ်အဲ့လိုစိတ်မျိုးနဲ့တော့ကျွန်တော်ဖြတ်တန်းခဲ့ရတယ်
ကိုအတွက်တည်းမဟုတ်ဘဲနဲ့ဟလားကိုမိသားစုနော်လို့ဇနီးခင်မွန်းရှိတယ်ဆိုလဲဇနီးခင်မွန်းနော်သာသမီရှိတယ်ဆိုလဲသာသမီအတူနေရှိတယ်ဆိုလဲအတူနေအားလုံးအတွက်ကိုစိုးရင်ရတာဆိုတော့ကိုခံစားရတာနဲ့ကိုနှစ်ထပ်ကွန်းဖြစ်တဲ့သဘောမျိုးကြုံကြရတယ်လို့ကျွန်တော်အဲ့လိုပဲပြောတာကိုနားထောင်ရင်
ဟုတ်တယ်ဟုတ်တယ်
ကျွန်တော်အဲ့လို
ကျွန်တော်ပြောတာသိမှကြနော
်အေးဗျာနော်အဲ့ဒီဟာ
ဟုတ်တယ
်ဆိုတော့တိုက်တယ်ဗျာအဲ့လူဟလာစဖြစ်တာနေပြီးတော့၄၅6ရက်9ရက်ဒါကိုကဒီကောင်အပြင်းထန်ကိုခန္ဓာကိုယ်တွေကနေပြီးတော့တိုက်ထုတ်နေရပြီချနေရပြီအဲ့လိုတိုက်ထုတ်နေနေချနေနေခုနလိုပေါ့ဆိုးလာတဲ့အချိန်မှာကိုယ်စီထဲမှာဆိုးရင်စိတ်ပေါ်တာမျိုးဖြစ်တယ်လို့ဟလာမအေးလာပြီးစိတ်ထဲမှာအားရှော့လိုက်တော့မယ်ဆိုရဲလက်မြောက်လိုက်တော့မယ်ဆိုရဲအတွေ့မျိုးပေါ်သလားသို့မဟုတ်ငါမနိုင်မချင်းတိုက်မယ်ဟဲ့ဆိုရဲစိတ်မျိုးပေါ်သလား
မနိုင်မချင်းတိုက်မယ်ဟဲ့ဆိုရဲစိတ်မျိုးပဲပေါ်ရယ်ပေါ့နော်ဘာလို့လဲဆိုတော့အာဒါအရှုံးမပေးချင်ဘောနော်လည်းလည်းနဲ့အဲဒါကြောင့်မလို့မနိုင်မချင်းတိုက်မယ်ဒါပေမဲ့တစ်ခါတည်းကြောက်လို့ရှိရင်တော့လည်းအရန်စိတ်အားငြိမ်းရမျိုးတော့ရှိတာပေါ့နော်ကျမတို့အိမ်မှာဆိုလို့ရှိလို့ရှိရင်လည်းဟိုအဖေနဲ့အမေကအခုချိန်ထိကျမအကူခံရတယ်ဆိုတော့မသိဘူးပေါ့နော
်
ဘာလို့လဲဆိုတော့အဖေတို့က80ကျော်ဆိုတော့လေအဖေတို့ကဖေဖေတို့ကနေပြည်တော်မှာနေတာဆိုတော့ဖေဖေတို့သိလို့ရှိရင်အရန်စိတ်ပူမှာလေစိတ်ပူမယ်ဆိုတဲ့အခါကျတော့အဲ့လိုမျိုးဆိုမပြောဘူးသူတို့ဖုန်းဆက်တယ်ဆိုလို့ရှိရင်တော့မှကျမကလေဟိုကိုကိုခန်းဆောင်ပြီးတော့အဲ့လိုမျိုးပြောရတာမျိုးရှိခဲ့တာခါကြတော့လေဟုတ်အဲ့တော့အနိုင်တိုက်မှဖြစ်မယ်ဆိုရဲအတွေ့မျိုးပဲစိတ်ထဲမှာတွေးထားပြီးတော့ပဲတိုက်ပါတယ်ဟုတ
်ကိုစင်တော်ကြတော့ထောင်ထဲမှာ3လနီးပါးနေအပြင်ရောက်တော့သိမကြဘူးကိုဗစ်ထိဆိုတော့ဟလာငရဲတစ်ခုကလွတ်လာပြီးတော့နောက်ငရဲတစ်ခုကျတယ်လို့ခင်ဗျားဖြစ်တယ်လို့တော့ကျွန်တော်ကခံစားရတယ်အဲ့
ဒီသဘောပါ
ဆိုတော့ခင်ဗျားရောကိုစင်တော်ရောအဲ့လိုမျိုးဒါဒီကောင်းတော့ဘယ်လိုမှလက်မမြောက်ဘူးဆိုတာမျိုးနဲ့ရင်ဆိုင်ခဲ့သလားဒါမှမဟုတ်လက်လျှော့ပစ်လိုက်ခြင်းတဲ့အခြေမျိုးတွေကြုံရသေးလား
ဟုတ်လက်လျှော့ပစ်ခြင်းတဲ့စိတ်မျိုးတော့မဖြစ်ပါဘူးမဖြစ်ပါဘူးဆိုတာကျွန်တော်တို့ဟိုတွေ့မှလည်းတွေ့နေတာပဲချို့သက်90ကျော်တရားဝိညာဉ်နာဘူးနဲ့ပြန်ကောင်းလာကြတယ်လေကျွန်တော်တို့ဘုလိုင်းမှာတွေ့နေကြတာပဲလေအဲ့တော့ကိုကဒီခန္ဓာကိုယ်နဲ့ဒီကျန်းမာရေးနဲ့ကတော့ကျွန်တော်တို့ကနောက်ဆုံးဟိုအစိုးဆုံးတော့မဖြစ်ဘူးလို့ကိုကိုမြန်ပြောလိုက်တာပြောလိုက်တာတော့ကျော်တော့ကျော်ပြတ်နိုင်ပါလေ။ဒါနဲ့အချိန်မှမြန်လို့လိုလက်တော့လက်မြောက်ဖို့တော့စဉ်းစားတော
့မစဉ်းစားဘူး။ကျွန်တော်ဖြတ်မိလိုက်မယ်ခုနကမတ်အီလာပြေကတော့သူကယောဂအခန်းလေးတွေရှိတာပေါ့နော်ခုနကသိုင်းရိုက်တို့ပါလို့ကိုစင်တော့လုံးဝကျမ်းပါတယ်ဘာမှမရှိဘူး
။ဟုတ်ကျွန်တော်ကခုနကပြောသလိုထောင်ထဲမှာနည်းနည်းဝီးဖြစ်လာတာတွင်ကျွန်တော်တခြား
တော့ယောဂမရှိဘူး။အာမရှိနော်အဲ့ဒီဝင်ဖြစ်လာတဲ့အချိန်နဲ့ပဲဒီကောင်ကတိုးဝင်လာတဲ့သဘောလေးခြောက်တဲ့ပုံစံတိုးဝင်လာတဲ့သဘောလေးဖြစ်တာ
အဲ့ဒီပုံစံဟုတ်ကဲ့ဆိ
ုတော့မိတ်လာပြီဒီကအဲ့ဒီကာလတလျှောက်မှာအခက်ခဲဆုံးရင်ဆိုင်ခဲ့ရရှိတယ်ဆိုရင်ဘာများဖြစ်မလဲ
အခက်ခဲဆုံးရင်ဆိုင်ရရရှိမယ်ဆိုလို့ရှိရင်အိမ်မှာကျမရဲ့ကျမအမျိုးသားရဲ့ကောက်မလေးရဲ့၃ယောက်ရှိရဲ့၃ယောက်စလုံးကဖြားကြရဲ့ရှင့်၃ယောက်စလုံးကဖြားကြတော့ကျမကကိုကြောင့်လဲသူများကိုမကူးချင်တော့မကူးချင်တဲ့အခါကျတော့ကျမတို့ကဘယ်လိုလုပ်ရမလဲဆိုအစားတောက်ပေါ့နော်တအိမ်လုံးကလူကုန်ဖြစ်တဲ့အချိန်မှာစားတောက်တဲ့ဟာအရန်ဒုက္ခရောက်တယ
်
အဲ့ဒီဟာမှာတော့ကျမကိုတော်တော်လေး challenge ဖြစ်တယ်ပြီးတော့ဆေးဝယ်ဖို့ကိစ္စပေါ့နော်ဆေးဝယ်ဖို့ကျမကိုလှမ်းပြီးအကူအညီတောင်းရတယ်ပေါ့နော်ကျမလေးကိုလှမ်းအကူအညီတောင်းတယ်သူတို့လည်းအဲ့ဆေးဝယ်တယ်ဝယ်ပြီးတော့ကျမတို့ channel ရှေ့မှာသူတို့ဆေးချိတ်ပေးသွားခဲ့တယ်။နောက်ပြီးတော့ကျမရဲ့ကာဆင်အမတယောက်ကလည်းအဲ့လိုပဲအစားအသောက်တွေကိုညီမလေးဘာစားခြင်းလဲဆိုမေးတယ်။မေးပြီးတော့အဲ့လိုပဲ channel ရှေ့မှာလာပြီးတော့အဲ့လိုမျိုးချိတ်ပေးသွားတယ်ပေါ့နော်။အဲ့လိုပုံစံမျိုးတွေပေါ့ဆေးတက်တော့လည်းအခုကဝယ်ရတာအရန်ခတ်တယ်ပြီးတော့ဆေးစင်းနှုံးနေရလည်းအစမတန်နေတက်ကုန်မယ
်။
ပြီးတော့လိုချင်တဲ့အဟာတွေလည်းဆရာဝန်လှမ်းပေးလိုက်ပြည့်တဲ့အချိန်မှာအဲ့လိုမျိုးဆရာဝန်တွေပြောတဲ့ဆေးကလည်းလိုချင်တဲ့ဟာတွေမရအောင်ပေါ့နော်။အဲ့ဒီဟာမျိုးတွေကတော့ကျမတို့အတွက်အဲ့ဒါတွေကအခက်အခဲတွေပေါ့စိတ်ခေါမှုတွေပေါ့
ဟုတ်ကဲ့ကိုစင်တော်ရောမအေးလာပြီလို့အတွေ့အကြုံမဲလားတခြားဘလူများထူးခြားတဲ့အတွေ့အကြုံမတူတဲ့အတွေ့အကြုံပေါ့ခဲဆုံးရင်ဆိုင်ခဲ့ရတာကဘာများရှိလဲ
ကျွန်တော်တော့လည်းတလို့ပဲအဲ့ဒီပေါ့ကျွန်တော်ကလူများနဲ့လို့ဖြားရတယ်တော့အိမ်မှာအဲ့လိုမျိုးတယောက်နှစ်ယောက်ကအပြန်လည်းဘူးမှမပြုစုနိုင်ကြဘူး
ဒီမှာတယောက်ပေါ့တယောက်လိုတယောက်ကတခုဖြစ်နေတာကွာမြင်နေတယ်ဒါပေမဲ့ကိုယ်လည်းဘာမှထမလုပ်ပြီးနေပေါ့အဲ့လိုအနေဒါမျိုးတွေအဲ့လိုမျိုးတွေကတော့ကျွန်တော်တို့ဟိုဟာဒီတော်တော်လေးကိုကန့်ခဲတဲ့အနေဒါပေါ့အဲ့ဒီဒီအချိန်မှာကိုယ်လည်းတစ်ခါကျရင်လည်းကိုယ်ကိုယ်တိုင်လည်းအဲ့လိုတဲတဲ့အောက်ဆီဂျင်ရှူကျင်တဲ့အချိန်မျိုးရှိဒါပေမဲ့သူ့မျိုးသမီးကြည့်လိုက်တော့မျိုးသမီးကိုယ်တိုင်လည်းလိုအဲ့လိုအဲ့ရတဲ့မှာလည်းပြီးသူအိပ်ပျော်နေချိန်မျိုးပေါ့အဲ့ခုပါကိုယ်ပဲမနေ့ရုံးကန်ထားပြီးတော့အဲ့အောက်ဆီဂျင်ဆက်ရှိလို့တွားပြီးအဲ့ဒါကိုရအောင်ကိုယ်နှာခေါင်းမှာတက်ပြီးရှူအဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကျတဲ့ငယ်တဲ့အချိန်တွေပေါ့ကျွန်တော်တော့စားတော့တာတော့တိတ်ဗီနာစုတွေအဲ့ဆွေမျိုးတွေကလာပို့ပေးရတိတ်ခက်ခဲမရှိဘူးနောက်လည်းပေါ့အဲ့လင်မြန်းနေအောင်လုံးဖြစ်နေတဲ့အချိန်မှာတယောက်တော့အပြန်လည်းပြန်မကြည့်နိုင်ဘူးအပြန်ရလူလည်းမခေါ်နိုင်ဘူးအဲ့လိုနေတာမျိုးပေါ့ဒါတော့တော်တော်ခက်ခဲတ
ယ်ဒီပြာနော်တခြားလူဝင်လာရင်လည်းလူဝင်လာတဲ့လူကကူးမယ်ကိုယ်အိမ်နဲ့ရှိတဲ့လူကြတော့လည်းပဲတောင်းမင်းမြောင်းမင်းမကယ်နိုင်နော်တယောက်ကိုကလည်းရဲ့ရဲ့သူလည်းလှုပ်လှုပ်ဆိုတဲ့အချိန်တွေမျိုးနဲ့ဆိုတော့တော်တော်ကိုခက်ခက်ခက်ဖြတ်တန်းကြရမှာပဲကျွန်တော်ခံစားလို့ရပါတယ်ဆိုတော့အခုရောမေလာပြီအခုရောအားလုံးမိုင်လာပြီအစောပိုင်းတော့ပြောတယ်ဘာမှမရှိတော့ဘူးအားလုံးကောင်းပြီလုံမလူကောင်းလူကျမတွေလူကြောက်ဖြစ်သွားတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
နောက်ဆက်တဲ့ဘာမှဟုတ်က
ဲ့
နောက်ဆက်တဲ့ဘာမှခံစားနေတာမရှိတော့ဘူး
အဲ့လိုတော့မဟုတ်ဘူးရှင်။ तू ကလေဟိုနောက်ဆက်တွဲတော့မခံစားရပါဘူး။သူ့ရဲ့ side effect အနေနဲ့ပေါ့နော်။ကျွန်မဒီပျောက်သွားပြီဆိုရင်မယ်ဒီရဲ့ပိုင်းနေမှာနှလုံးခုန်တိတ်မမှန်ကျင်သေးဘူးပေါ့နော်။ဒါပေမဲ့ကျွန်မအဲ့ဒါကိုဆရာဝန်နဲ့ဒီ thyroid ဆရာဝန်နဲ့နောက်ဆက်တိုက်ပေါ့နော်။ပြဖို့လိုအပ်တာတွေဆက်ပြဖို့ရှိမယ်။ပြီးတော့ check up လုပ်ဖို့လိုအပ်တာတွေဆက်ပြီးတော့ check up လုပ်ရမယ်ပေါ့နော်။ပြီးတော့ကျွန်မဆောင်းလိုက်ပတ်သက်လို့ तू ကလေးဘက်နာလည်းရှိတော့အဟောင်းလည်းတိုက်ထားရတယ်ရှင်။ကျွန်မရဲ့ acid အမြင့်တွေကအဲ့လိုမျိုးအဟိုအရင်ကြီးယောဂဖြစ်တဲ့အချိန်တုန်းကလို့အရင်ကြီးနာမျိုးမဖြစ်တော့ပြင်မဲ့ဟိုပုံမှန်အတိုင်းဆိုရင်မဲ့တစ်ချက်တစ်ချက်အဲ့လိုနာကျင်တဲ့အချိန်မျိုးမျိုးရောရှိတယ်ရှင်ဟုတ
်ဆိုတော့ထပ်ပြီးတော့သတိထားနေရစေပဲပေါ့နော်နောက်ဆက်တွ
ဲဟုတ်ကဲ့ရှင်ဟုတ်ဟုတ်နောက်ဆက်တွဲဟုတ်ကဲ့ရှင်ဟုတ
်ကိုစင်တော်ရောပြီးတော့အခုလက်ရှိဗာများခန်းစားနေရပြီလေတွေ့တူ
ကျွန်တော်ကတော့လောဆယ်ပါခုနကျွန်တော်အဆုတ်ပေါ့အဲ့အဆုတ်ကကိုကိုဟိုရင်ကဒီယောဂမဖြစ်ခင်ကလို့အဆုတ်မျိုးမဟုတ်ဘူးလို့ခံစားရတဲ့ဟာမျို
း
ပဲချက်ပဲကျွန်တော်ကတော့သိကျွန်တော်ကယောဂခံလည်းသိရှိတာမဟုတ်တော့အဲ့ဒီကြီးမှတော့မရှိဘူးဗျအဲ့လိုအဆုတ်ကလေးပြင်းပြင်းထန်ထန်ရှူလိုက်လို့ရှင်အထက်ကအောင့်လို့လို့အထက်မှာဟိုကတော့တစ်ခုကျက်ကျက်ပြီးတော့ပိတ်နေတယ်လို့အဲ့လိုခံစားချက်မျိုးရှိတယ်ကြည့်နေတော့မဲ့အဲ့ဒါကလည်းဟိုခုနကပြောဟိုမခံနိုင်လောက်အောင်တော့ဖြစ်တာတော့မဟုတ်ဘူးအဲ့လိုအဲ့ဒီဟာကအဲ့တောက်လျှောက်ကျွန်တော်ဒီကောင်းပြီးတဲ့တောက်လျှောက်အဲ့ဒီအားမရတော့အဆုတ်ကိုအဆုတ်မှပဲတခြားလူတွေကအဆုတ်တလားထည့်ထားတယ်ဘာလို့ခံစိတ်တယ်မလို့ခံတာ
အေးခင်ဗျားပြောတဲ့စကားကိုပဲကျွန်တော်တခြားလူတွေပြောတာလည်းကျွန်တော်တွေ့ဘူးတယ်တိလားဟိုဥစားမှာအများဖြစ်လို့ social media ပေါ်မှာတင်ကြတာလေအဆုတ်ပြန်ကောင်းသွားတဲ့လူတွေအဆုတ်အဲ့လူထိထားတယ်ဆိုတဲ့ဟာလို့ခင်ဗျားပြောတဲ့စကားသိကောင်းတယ်ကိုအဆုတ်မှပဲ ਨੇ သူများကလာထည့်ထားတဲ့အဆုတ်လူခံစားရတယ်ဆိုတော့ကျွန်တော်အေးဗျသိကောင်းတယ်အဲ့ဒါဆိုတော့ကျွန်တော်တို့စောပိုင်းပြောသလိုပေါ့နော်ခုလက်ရှိမှာ covid တတိယလှိုင်းကအပြင်းထန်ကိုကြုံနေရတယ်နေစဉ်ကိုယ်ရဲ့လူကြီးပြောလဲမနေဘူးဟလားတရားဝင်ထုတ်ပြန်တာအရာထက်ကိုပိုတယ်လို့အများစုကပြောကြတာပေါ့နော်အသက်ဆုံးသွားတဲ့လူကြီးတွေဆိုရင်လည်းတရားဝင်ထုတ်ပြန်နေတာထက်ကိုအများကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီတိုင်းနေမှာတွေ့နေရတော့တချို့ရဲ့ကိစ္စတွေပါတယ်ဆိုရင်လည်းပဲနော်ဆိုတော့အခုကမဟိလာပြည့်ရောကိုစင်တော်ရောကဒီတောင်ကိုကြော်ခဲ့ကြပြီနော်ဒီကိုဗစ်ကိုအနိုင်တိုက်နိုင်ခဲ့ကြပြီအခုလက်ရှိကိုဗစ်ကိုရင်ဆိုင်နေကြစေလူတွေလာကိုဗစ်နဲ့ရုံးကန်နေတယ်ကိုဗစ်နဲ့အပြိုင်ချနေတယ်ပေါ့ဗျာသူနိုင်ကိုနိုင်အပြိုင်ကျဲနေရတယ်ရင်ဆိုင်နေရတယ်ရှင်ပြန်နေရတယ်အနိုင်တိုက်ဖို့ကြိုးစားနေရတဲ့လူတွေကိုမိုင်းလာပြီအကောင်းဆုံးဘယ်လိုအကြံဉာဏ်များပေးခြင်းလဲ
ရန်ကြီးပေါ့နော်သူဖြစ်ပြီဆိုပြီးတော့အရန်ကြီးစိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကိုမဖြစ်စေခြင်းပေါ့နော်စိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကကျမတို့အမှားတွေကိုလုံနိုင်တယ်ကျမတို့ရဲ့စိတ်ဓာတ်ခွန်အားတွေကျသွားလို့ရှိရင်ကျမတို့ကိုယ်ခံအားလည်းကျသွားနိုင်တယ်ကျမကယောဂတိတ်မပြင်းထန်ဘူးဆိုတာတောင်မှကျမရဲ့အဲ့ကူးစက်ခံပြီးတော့ယောဂပြင်းထန်နေတယ်ဆိုတဲ့အချိန်ဒီမှာကျမတော်တော်လေးဝီးဖြစ်သွားတယ်ပေါ့နော်လူကတော်တော်လေးအားပြတ်သွားတယ်လို့ဖြစ်တဲ့အချိန်စိတ်ဓာတ်ကလည်းကျခဲ့မယ်တခြားဟိုယောဂကလည်းပြင်းထန်ခဲ့မယ်ဆိုလို့ရှိရင်ဒါကသူခံစားရတဲ့သူကတော်တော်ဆိုးနိုင်တယ်အဲ့အတွက်ကြောင့်မကြောက်ပါနဲ့ဥမာပတ်ဝန်းကျင်ကအများကြီးပြောလိမ့်မယ်စေးနီးတွေလည်းပြောလိမ့်မယ်ဓာတ်တွေလည်းပြောလိမ့်မယ်ပေါ့နော်အဲ့ဒါတွေကိုလည်းအများကြီးနားမယောင်မယ်နဲ့ကိုယ့်ဟာကိုယ်ဥမာကိုယ့်အတိမိတ်ဆွေတွေမှာဆရာဝန်ရှိရင်ဆရာဝန်နဲ့တိုင်ပင်မှာတိုင်ပင်ပြီးလို့ရှိလို့ရှိရင်အဲ့ဒီအတိုင်းပဲရအောင်ကိုကကိုကြော်ဖြတ်ပါအကြောက်စိတ်ဆိုတာချက်ဆိုင်ကိုကိုကိုွယ်တဲ့ဘဲဘာသာပဲကိုကိုွယ်ကိုကိုကိုွယ်ဘာသာတရားကိုစိတ်ထဲမှာမှတ်ထားပြီးငါကြော်နိုင်ရမယ်ဆိုတဲ့စိတ်ကိုငွေလို့ရှိလို့ရှိရင်တော့ကျမတို့အဲ့ဒါကိုကြော်ဖြတ်နိုင်မှာပါကျမတို့အတွက်ချင်းတယ်ကျမချင်းတယ်၄ရက်လောက်ကနေပြီးတော့သူက၁၁ရက်ကြာလောက်မှာယောဂါကတော်တော်ပြင်းထန်တယ
်
အဲ့ဒီနောက်ပိုင်းမှာကျမတို့ရှင်းဆိုင်ပြီးတော့ကြော်လွားနိုင်ပြီဆိုလို့ရှိရင်တော့ကောင်းသွားပြီပေါ့နော်ဆိုတော့အဲ့ဒီကာလာလေးမှာပြင်းထန်ရင်လည်းကျမတို့အားမလျှော့ဘဲနဲ့သူများပြောသမျှ
လည်းနားမြောင်မယ်နဲ့လှုပ်တင်လှုပ်ထိုက်တဲ့ဟာကိုပဲလှုပ်ပါလို့ပဲပြောချင်ပါတယ်ရှင်ဟုတ်
တိတ်ကောင်းတဲ့ကြံလို့ကျွန်တော်တို့ထင်တာပဲကျွန်တော်ဖြတ်မိကျင်တာကဟိုကိုးစင်တော်မိုင်လာပြီးတော့အဲ့ချနေတဲ့တိုက်နေတဲ့အချိန်မှာ Facebook ကြည့်ကြလားမိုင်လာပြီ
ဟုတ်ဟုတ်အရန်ကြီးတော့မကြည့်ဖြစ်ဘူးရှင်ဒါပေမဲ့အနေအချင်းတော့ကြည့်ဖြစ်ပါရဲ့ရှင်ဟုတ်ကဲ့
ကိုးစင်တော်ရောကြည့်ပြလား
ကျွန်တော်ကတော့ပြင်းပြင်းထန်ထန်ဖြစ်နေချိန်မှာတော့နားထားတယ်လေဒါပေမဲ့ခုနလိုနည်းနည်းလေးပြန်တက်တာလာပြီအဲ့လိုလူအထူးတော်ပြန်ဖြစ်လာချိန်တော့ပြန်ကြည့်ပြ
ခုနမိုင်လာပြပြောတဲ့ထက်မှပါတယ်ဘေးကလည်းအများကြီးပြောကြမယ်အကြံပေးကြမယ်ဟလာအားလုံးကိုကိုညံနဲ့ချင်းချင်းဆိုတော့ဥစား Facebook ကလည်းတရင်နေရာလည်းအများကြီးတက်တာ哦ပြတော်တော်ကြာဘာဖြစ်ပြန်ပြီနာဖြစ်ပြန်ပြီဆိုတော့အဲ့ဒါလေးကျွန်တော်တော့သတိရလို့ကောင်းနေမှာဆိုတော့ကိုစင်တော်ရောကိုကအနိုင်တိုက်နိုင်ခဲ့ပြီးတဲ့နောက်မှာအခုအကျိတ်အနေရှင်ပြိုင်နေကြတဲ့အနိုင်ကိုစူးစမ်းနေကြတဲ့လူကိုဘယ်လိုအကျင့်များပေးခြင်းလဲကိုစင်တော်
အဓိကကတော့ဗျာလူခုလိုချိန်ကဒါဟိုစိတ်သက်ကလည်းရေးကြည့်တယ်ဗောနော်ဒီချိန်ကအကုန်လုံးကဒီဒီယောဂတခုကဟိုကံစိတ်ဥရုဟာရဗောကျွန်တော်တို့ဒီမှာဒီဘုရားဘောပါပါလာယူစားရဆိုရင်ကျွန်တော်ဒီဥစ္စာကိုဖြတ်တန်းဖို့ဆိုရင်ကျွန်တော်တို့ကဒီကံလည်းကိုယ့်ဘက်မှာပါဖို့လိုတယ်နောက်ပြီးတော့စိတ်ကလည်းခိုင်ခိုင်မှရှိဖို့လိုတယ်နောက်ပြီးတော့ဥရုနဲ့အာဟာရဆိုတော့ငါ့လိုအစားအသောက်ကိုပုံမှန်စားပြီးတော့ဒီမှန်မှန်ကန်ကန်နဲ့ဒီဖြတ်တန်းနိုင်မယ်ဆိုရင်တော့ကျွန်တော်တို့ကဒီယောဂကိုဟိုသူခက်ခဲပေါ့เนี่ยโดยกูๆเนี่ยเตียทุกกูอ่ะวะเนาะไอ้โหหานี้เนี่ยเราဖြတ်တော့ဖြတ်တန်းနိုင်อีกอ่ะကျွန်တော်တို့อ่ะဒီကခုချိန်မှာဒီကရှိရမှာကျွန်တော်တို့ကကိုကိုအားကိုတဲ့စိတ်မျိုးကျွန်တော်တို့ရှိတယ်ねဒီကခုချိန်မှာလေဟုတ်တော့ဒီလိုချိန်မှာတခြားလူကလည်းလာပြီးကိုကိုကသူတို့ယောဂကုခံ
ဟုတ်တယ်အ
ဲ့မှာအဲ့ချိန်မှာငါတို့မှာငါတို့ပဲရှိတယ်ဆိုတဲ့စိတ်မျိုးねဒီကကြံ့ကြံ့ခံပြီးကျွန်တော်တို့ဖြတ်တန်းနိုင်လို့ဒီပါလာအဲခုနလိုFacebook ကနေပြီးတော့ကျွန်တော်တို့တင်းနေမြင်ရတဲ့ခါမှာကျွန်တော်တို့အခုနောက်ပိုင်းတော်တော်များများဘသူတွေတေဝါပြန်ပြီးတော့နောက်ဘသူတွေရောဟိုမှာအချင်းတွေကဘသူစူးနေတယ်ဆိုတော့ဟာမျိုးတွေကဒါကြောင့်ကျွန်တော်တို့ကို depression ဝင်လာတယ်ပြချူပါတယ်အဲ့တော့ Facebook တုံးတဲ့ခါကျရင်လည်းတုံးပါတော့ data information ရတော့တုံးတယ်ဒါပေမဲ့ဒီတောက်လျှောက်ကိုကျန်းမာနေတဲ့အချိန်မှာတော့ဒီခါကျရင် Facebook နားနေရင်လည်းနားပါတော့ဒါကြောင့်လည်းအဲ့ဒီယောဂအရင်အချိန်နေဆိုးတဲ့အချိန်မှာအဲ့လိုဟာမျိုးပေါ့အဓိကတော့စိတ်ကိုခိုင်ခိုင်မာထားပြီးတော့ကျွန်တော်တို့ကရေအားကိုကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းမှရမယ်ဆိုတဲ့စိတ်မျိုးကိုထားမှာနောက်ပြီးတော့ခုနဟာရကိုပြည့်အောင်စားရမယ်နောက်ပြီးတော့ဒီသူ့ကိုယ့်ရဲ့ကံလေးရလည်းလိုက်မယ်ဆိုရင်တော့ဒီဟာကိုကောင်းကောင်းဖြတ်သန်းနိုင
်ဟုတ်ကဲ့ဗျာယောဂံနေကြတဲ့လူတွေအနိုင်တိုက်နေကြတဲ့လူတွေအခုမအေးလာပြီပြောတဲ့ကိုစင်တော်ပြောတဲ့အကြံဉာဏ်တွေကြားမယ်ဆိုရင်အသုံးတက်မယ်လို့အကျိုးရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာတွေ့ကြုံမျှဝေပေးတာမိုင်လာပြေဝင်ကိုစင်တော်နိုင်နှစ်ယောက်စလုံးကိုကျေးဇူးတင်ပါတယ်ကြမ်းကြမ်းမာမာဆက်ရှိပြီးတော့ဟုတ်ဒီမှန်းချက်ဆန္ဒပြည့်ပြောင်းကြပါစေခင်ဗျာ
ကဲပါရှင်ကျေးဇူးများရေးတင်ပါတယ်ရှင်အားလုံးလည်းကြမ်းမာကြပါစေလို့ဆုတောင်းပေးပါတယ်ရှင
်ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲအခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 13,658 ခုကိုစစ်ဆေးခဲ့တာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်က 4,964 ဦးရှိခဲ့ပြီးတော့သေဆုံးသူအရေအတွက်က 338 ယောက်ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ဒီကနေ့ညအထိဆိုလို့ရှိရင်တော့မြန်မာနိုင်ငံတဝန်းပိုးတွေ့သူစုစုပေါင်းဟာ239,119ယောက်ရှိသွားပြီဖြစ်ပြီးတည်ဆုံးသူစုစုပေါင်းကတော့8,845ဦးထိရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံတဝန်းမှာလွန်ခဲ့တဲ့6ရက်အတွင်းမှာ COVID-19 ရောဂါကြောင့်တည်ဆုံးသူပေါင်းက1,500နီးပါးအထိရှိခဲ့ပြီးတော့ကူးစက်သူပေါင်းက3,000ကျော်အထိရှိခဲ့ပါတယ်တနင်္လာနေ့ကတည်ဆုံးသူ400နီးပါးရှိခဲ့တာကြောင့်အခု COVID တတိယလှိုင်းမှာတော့တစ်ရက်အတွင်းတည်ဆုံးသူအများဆုံးဖြစ်ခဲ့ပါတယ်ရှင်တရုတ်နဲ့အမေရိကန်ကြားသဘောထားကွဲပြားတဲ့ကဏ္ဍတွေအများအပြားရှိနေပေမဲ့လည်းညှိနှိုင်းလှုပ်ဆောင်လို့ရတဲ့ကိစ္စတွေလည်းရှိပြီးဒီအရေးမှာမြန်မာအရေးပါဝင်တယ်လို့အမေရိကန်သမ္မတအင်ဖြူရောပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်သူတို့ညှိနှိုင်းလို့ရတဲ့ကိစ္စရက်တွေထဲမှာတော့ဥရုယာတီဆိုင်ရာအကြက်အတဲမူးယစ်ဆေးဝါးနှိမ်နှင်းရေးလက်နက်ထိန်းချုပ်ရေးနဲ့မြောက်ကိုရီးယား အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံလိုဒေသတွင်းဆိုင်ရာကိစ္စရက်တွေဖြစ်ပါတယ်မြန်မာနိုင်ငံမှာအရေးပေါ်ကိုဗစ်အပြည့်အခက်ရက်စဲရေးအတွက်တွန်းအားပေးကြဖို့မြန်မာနိုင်ငံလူခွေအခြေအနေဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးတွမ်အင်ဒရူးစ်ကလုံခြုံရေးကောင်စီနဲ့ကုလအဖွဲ့ဝင်နိုင်ငံတွေကိုဒီကနေ့တောင်းဆိုလိုက်ပါတယ် ကိုဗစ် -19 ကပ်ရောဂါကြောင့်အသွားအလာတွေကပ်သက်ထားတဲ့မြန်မာနိုင်ငံမှာတော့အာဏာသိမ်းမှုဆန့်ကျင်ကပ်ကွက်တဲ့လှုပ်ရှားမှုတွေကိုစစ်ကောင်စီကနေတင်းတင်းကြပ်ကြပ်ဖိနှိပ်ဖမ်းဆီးနေတဲ့ကြားကပဲဆန္ဒပြပွဲတွေဟာဒီကနေ့အထိဆက်ပြီးတော့ရှိနေပါတယ်ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့Rock Macklin ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဒနာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။This program has